Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 50နဲ့လိုင်းလက်မီတာ190ရုပ်ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျွန်မတင်ဒီထိုက်ပါအီရတ်နိုင်ငံမိုးဆူးမြို့တွင်ကလက်ချံ IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေပိုက်ဆိတ်တိုက်ရှာဖွေရှင်းလင်းနေရဆဲဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အကြီးအကဲတာဝန်ရှိသူတွေနဲ့ရုရှားရှေ့နေတဲ့ဦးတို့2016ခုနှစ်အတွင်းတွေ့ဆုံခဲ့တယ်ဆိုတာကိုသိရှိမှတ်ထားဘူးလို့ရုရှားအစိုးရကညင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ထိုင်းနိုင်ငံရဲ့တင်းကျက်တဲ့ပြည်ပအလုသမားဥပဒေတကြောင်ပြည်ပြည်နယ်ကသဖြင့်ပြန်လည်ဝင်ရောက်လာတဲ့တောင်းနဲ့ချီရမြန်မာအလုသမားတွေကိုပါရီလုတ်ပေးနေပါသလဲ။
ကျွန်တော်ကဘာလုပ်ပြီးလဲလို့မေးမယ်ဆိုရင်အလုသမာလူမှုကြီးကြေးအဲ့ဒီအဖွဲ့ရကျွန်တော်တို့လူကြေးရန်အဖွဲ့ရတက်မတော်ရပြီးနေဆိုးရရတော့ကျွန်တော်တို့အရင်မှာအဓိကတော့
လူမှုဘဝတန်းကဲဆယ်ရင်းနဲ့ပြန်လည်နေရခြားတဲ့ဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးပါရှင်အပြည့်စုံတော့မကြခင်ကြားကြမှာပါဒါပြင်ထိုင်းအလုသမာတေဥပရေတေကြောင့်အခက်ကြုံနေရတဲ့နေရာပြန်မြန်မာအလုသမာတွေရဲ့အခြေအနေဆိုင်ရာသတင်းအများပြည်သူသိရှိလည်လာနိုင်ဖို့ချပြထားတဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်ရင်းမှအခုပတ်တဲ့စတင်ဆွေးနွေးနိုင်ခြင်းရှိတယ်ဆိုတဲ့သတင်းနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကိုရှမ်းပြည်နယ်ဒေသခံပါတီတွေကကြိုဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင့်သွားမှာပါ။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်တင်နေထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အီရတ်နိုင်ငံမိုးဆူးမြို့ပြန်သိမ်းနိုင်ပြီဆိုပြီးတာဝန်ရှိသူတွေအောင်ပွဲခံနေချိန်မှာပဲအီရတ်တပ်ဖွဲ့တွေကတော့လက်ကျန်အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကိုတအိမ်တဆင်ပိုက်ဆိတ်တိုက်ရှာဖွေနေကြဆဲဖြစ်ပါတယ်။အနီးကပ်တိုက်ပွဲတွေဖြစ်နေချိန်မှာပဲညွန်ပေါင်းတပ်ဖွဲ့တွေဘက်ကလည်း IS အစွန်ရောက်တဲ့အပေါ်ပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေပါတယ်။စစ်သွေးကြွတွေကအတိကံဘုံခွဲဝတ်စုံတွေဝတ်ပြီးပုံအောင်နေတဲ့အိမ်တွေတဲကိုဝင်ပြီးတော့ရှာဖွေရှင်းလင်းနေရတာနဲ့အမျှဒီနောက်ဆုံးဆင့်တိုက်ပွဲဟာအပြင်းထန်ဆုံးပဲလို့အီရတ်တပ်ဖွဲ့ဝင်တွေကပြောပါတယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့အီရတ်ဝန်ကြီးချုပ်ဟိုက်ဒါ L အဘဒီရဲ့ရင်တန်းဟာစစ်သွေးကြွလက်ကလွတ်မြောက်လာတဲ့မိုးဆူးမြို့ကနေပြန်လည်ထွက်ခွာသွားပါပြီ။မိုးဆူးမြို့ရဲ့နေရာအများစုကိုအီရတ်တပ်ဖွဲ့တွေကထိန်းချုပ်လိုက်ပြီးဖြစ်ပြီးမြူရင်းကစတရမ်မီတာ200လောက်ဒေတာကလေးမှာပဲစစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေကပိတ်ဆို့ထားတာဖြစ်ပါတယ်။ဒီလက်ကျန်စစ်သွေးကြွတွေဟာအပြင်းထန်ဆုံးအစွန်းရဝါဒီတွေဖြစ်ကြပြီးအများစုဟာအီရတ်တွေမဟုတ်တယ်လို့သူတို့အတွက်တော့တိုက်ပွဲတိုင်းဟာအသေးခံတိုက်ပွဲတွေပဲဖြစ်တယ်လို့အီရတ်စစ်သားတွေကပြောပါတယ်။မိုးဆူးမြူရင်းတိုက်ခိုက်နေကြတဲ့ IS အဖွဲ့ဝင်100နဲ့150ကျားတဲ့လောက်ကျန်ရှိအောင်မယ်လို့အီရတ်တပ်ဖွဲ့ဝင်တွေကခန့်မှန်းထားပြီးစစ်သွေးကြွတွေကိုတတ်နိုင်သမျှအရှင်လက်ရဖမ်းဆီးမိရေးအဓိကထားဆောင်ရွက်နေတယ်လို့ပြောပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းတိုက်ပွဲတွေလုံးဝအဆုံးသတ်နိုင်ဖို့ကိုလည်းခန့်မှန်းထားကြပါတယ်ရှင်။
စီရဆွေရနဲ့တပုံနေကြဖြစ်ပွားနေတဲ့၆နှစ်ကြာစစ်ပွဲဆုံးသက်ဖို့ရည်ရွယ်ပြီးကုလသမဂ္ဂကဂျာဝင်ဆည်းဆက်ပေးနေတဲ့ဆွေးနွေးပွဲတွေပြန်လည်စတင်ဖို့ပြင်ဆင်နေချိန်မှာပဲစီရနိုင်ငံတောင်ပိုင်းကပြည်내၃ခုအတွင်းအပြန်အလှန်ပြစ်ခတ်မှုအနေချင်းဖြစ်ပွားခဲ့ပေမဲ့အများအပြားတော့အပြစ်ခတ်ရစဲကိုဆက်လက်ထိန်းထားနိုင်ခဲ့တယ်လို့စီရလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောပါရဲဆွေဒါဒါရာနဲ့ကင်နီထရာပီနေရီအတွင်းအပြစ်ခတ်ရစဲကိုထိန်းထားနိုင်ခဲ့ပြီးအမေရိကန်ပြည်ထောင်စုရုရှားဂျော်ဒန်နိုင်ငံတွေကလည်းစီရအရေးငြိမ်းချမ်းရေးရဖို့ဂျာဝင်ဆောင်ရွက်ပေးနေတာပါဂျာမနီနိုင်ငံဟမ်ပတ်မှာကျင်းပတဲ့ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်ရုရှားနဲ့ဂျော်ဒန်နိုင်ငံတွေကတန်တမန်တွေဟာစီးရီးယားအရေးနဲ့ပတ်သက်ပြီးတီးခြားဆွေးနွေးခဲ့ကြပါသေးတယ်။အဲဒီဆွေးနွေးပွဲမှာစီးရီးယားအစိုးရဘက်ကရောတပုန်နေဘက်ကပါပါဝင်ခဲ့ခြင်းမရှိပေမယ့်စီးရီးယားညီငယ်ရဲ့အတွက်ရှေ့တိုးကောင်တယ်ဖော်နိုင်မဲ့ဘလူချေလမ်းမျိုးကိုမဆိုသမရဘရှားအယ်အာဆက်အစိုးရအနေနဲ့ကြိုးစုံမှာဖြစ်တယ်လို့စီးရီးယားအစိုးရဘက်ကရိုက်တာသတင်းဌာနကိုပြောပါတယ်။အတိုက်ခံဖွဲ့တွေဘက်ကရောအဲဒီအစည်းအဝေးပြင်ရုရှားဂျော်ဒန်နဲ့အမေရိကန်တို့ကြားစီးရီးယားတောင်ပိုင်းနဲ့မြောက်ပိုင်းနယ်မြေအချို့နဲ့ပတ်သက်လို့နားလည်ထားမှုကိုတတိနဲ့စောင့်ကြည့်သွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။စီးရီးယားဆွေရနဲ့တိုက်ခန့်တွေရဲ့ကိုယ်စားလှယ်တွေဟာဂျနီဗာမှာဒီတနင်္လာနေ့ကျင်းပမယ့်ကုလသမဂ္ဂကြီးကြပ်တဲ့ညီညီဆွေးနွေးပွဲကိုတက်ရောက်မှာပါ။စီးရီးယားပြစ်ခတ်ရစဲသဘောတူညီချက်တွေအရင်တုန်းကလည်းရရှိခဲ့ပေမယ့်တိတ်ကြကြမခံခဲ့သလိုကုလဥဆောင်တဲ့အရင်ညီညီဆွေးနွေးပွဲတွေကလည်းတိုးတက်မှုအနေငယ်သာရှိခဲ့ပြီးတဲ့နောက်အပြစ်ခတ်ရစဲသဘောတူညီချက်တွေပြည့်ပြည့်ခဲ့ဘူးပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြီးအကဲတာဝန်ရှိသူတွေနဲ့မစ္စတာထရန့်ရဲ့ပြိုင်မဲ့ဒီမိုကရက်သမ္မတလားဟီလာရီကလင်တန်ကိုအထိနာစီမဲ့သတင်းအချက်အလက်တွေပေးမယ်လို့ကတိပြုတဲ့ရုရှားရှေ့နေတဦးတို့ရဲ့2016ခုနှစ်အတွင်းတွေ့ဆုံမှုနဲ့ပတ်သက်လို့မသိဘူးလို့ရုရှားအစိုးရကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ ရုရှားရှင်နေနာထလီယာဘဲဆက်နေခါယာကိုမသိဘူးလို့လည်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ကပြောဆိုပြီးရုရှားရှင်နေတွေနောက်သူတို့ရဲ့နိုင်ငံရဲ့ခြားကအဆက်အသွယ်တွေကိုခြေရခံမဆောင်ချင်နိုင်ဘူးလို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သားကြီးဖြစ်သူကပါကင်ဖြစ်သူ Republican Party ရဲ့တမရလောင်းအဖြစ်အနိုင်ရပြီးတဲ့နောက်မကြာခင်မှာပဲရွေးကောက်ပွဲစည်းရုံးရေးအထောက်အကူဖြစ်မဲ့အချက်လက်တွေရဖို့မှန်းပြီးရုရှားရှင်နေနဲ့တွေ့ဆုံခဲ့တယ်လို့မနေ့တနင်္ဂနွေနေ့မှာပြောဆိုတာပါ။အဲ့ဒီအချိန်ကတွေ့ဆုံပွဲမှာသူနဲ့အတူအင်ဂျူရောအကြီးတန်းအကြံပေးဖြစ်လာမဲ့ Mr. Trump ရဲ့သမက် Jared Kushner နဲ့ Mr. Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ခေါင်းဆောင် Paul Manafort တို့လည်းပါရှိခဲ့ပါတယ်။ဒါပေမဲ့ပါကင်ဖြစ်သူ Donald Trump ကတော့ဒီတွေ့ဆုံပွဲအကြောင်းကိုမသိဘူးလို့လည်းတားဖြစ်သူကပြောပါတယ်ရှင်။
လူငယ်နှစ်ကတူရကီမှာသမရအာရဝန်အစိုးရကိုဖျောက်ချပြီးစစ်တပ်ကအနာသိမ်းကိုကျူးပန်းခဲ့တာကိုခုခံခဲ့တဲ့တူရကီပြည်သူတွေရဲ့ရဲစွမ်းသက်တမ်းကိုအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကချီးကျူးလိုက်ပါတယ်။ဒါပေမဲ့လည်းအနာသိမ်းမှုကြံစည်ခဲ့သူတွေကိုအစိုးရဘက်ကဂူချိန်တီလိုက်လံနှိမ်နှင်းနေတာကိုတော့သူကပြောမသွားပါဘူး။တူရကီနိုင်ငံအစ္စတန်ဘူမှာကျင်းပတဲ့ကမ္ဘာရေနံညီလာခံမှာပြောကြားတဲ့မိန့်ခွန်းအတွင်းလွန်ခဲ့တဲ့နှစ်ဇော်လန်က15ရက်နေ့ကဖြစ်ပွားခဲ့တဲ့တူရကီရဲ့မအောင်မြင်တဲ့ဆန္ဒသိမ်းမှုနဲ့ပတ်သက်လို့အခုလိုပြောကြားခဲ့တာပါ။ဒါပြင်ဒေတာရင်းစွမ်းရင်ဖူလုံရေးအတွက်ဆောင်ရွက်ရမှာတူရကီကိုလက်တွဲဖို့နိုင်ငံအနေနဲ့ရှုမြင်ပြီးကမ္ဘာစွမ်းရင်လုံခြုံရေးအတွက်အစီအစဉ်တွေကိုတူရကီနဲ့လက်တွဲဆောင်ရွက်သွားဖို့မျှော်လင့်ကြောင်းလည်းတေလာဆင်ကပြောပါရယ်။ဒီလွန်ခဲ့တဲ့နှစ်ဆီယာနာသိန်းနဲ့ညမှာပဲအရတားအများပြပါဝင်တဲ့လူပေါင်း240ကျော်တည်ဆုံခဲ့ပြီးအာနာသိန်းတူရကီတပ်ဖွဲ့ဝင်အချို့နဲ့ရဲတွေကြားပစ်ခတ်ခဲ့ကြပါရယ်။လွန်ခဲ့တဲ့နှစ်ဇော်လန်လကဆလုဝန်ထမ်းပေါင်း3000ကျော်ကိုအလုကထုတ်ပစ်ခဲ့တယ်လို့အစိုးရကစန့်ကျင်တဲ့ဆိုတဲ့ဆွဆွဲချင်းနဲ့လူပေါင်း4000ကျော်ကိုအချင်းချခံထားပါရယ်။အဲ့ထက်ကထင်းသိမ်းကအများစုပါအခုချိန်ထိတရားရုံးမှာအမှုရင်ဆိုင်ရတာမျိုးမရှိသေးသလိုမတရားညှဉ်းပန်းနှိပ်စက်ခံရတယ်လို့လည်းပြောဆိုကြပါရခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အိန္ဒိယသမုဒ္ဒရာအတွင်းအမေရိကန်အိန္ဒိယနဲ့ဂျပန်နိုင်ငံသုံးနိုင်ငံပူးရဲစည်းရေးလေ့ကျင့်မှုကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်။ဒီစီရင်လေ့ကျင့်မှုမှာတော့အမေရိကန်နျူကလ িয়ার စွမ်းအင်သုံးလေယာဉ်တင်သင်္ဘော USS Nimitz အိန္ဒိယလေယာဉ်တင်သင်္ဘော INS Vikramaditya နဲ့ဂျပန်နိုင်ငံရဲ့အကြီးဆုံးစစ်သင်္ဘော JS Izumo တို့အပါအဝင်စစ်သင်္ဘော15စင်းကျော်ပါဝင်လေ့ကျင့်တာဖြစ်ပါတယ်။ဒီနှစ်စီရင်လေ့ကျင့်မှုကတော့ရေငုပ်သင်္ဘောခြေမုံရေးစစ်ပွဲဖြစ်ပါတယ်။တရုတ်ကိုချိန်ညှိတဲ့ဒီနှစ်ပတ်လည်ရေတပ်စီရင်လေ့ကျင့်မှုအတွေ့အိန္ဒိယသမုဒ္ဒရာအတွင်းမှာသုံးနိုင်ငံစစ်သင်္ဘောတွေနဲ့ရေငုပ်သင်္ဘောတွေချထားမှုဟာဆိုရင်အိန္ဒိယအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြားစီးရေးပူးပေါင်းဆောင်ရွက်မှုနှက်ဆိုင်လာခြင်းရဲ့သက်သေဖြစ်ပါတယ်။တရုတ်ရဲ့ရေပြင်ပိုင်နဲ့ဆန်ရတဖက်သက်ပြောဆိုမှုတွေကတောင်ပြုတ်ပင်လယ်ပြင်အတွင်းမှာတည်းမဟုတ်ဘဲအိန္ဒိယသမုဒ္ဒရာထဲထိရောက်ရှိလာတဲ့အပေါ်စိုးရိမ်ချက်ကြောင့်ပြီးခဲ့တဲ့နှစ်ကစလို့ရေတပ်စီးရေးလေ့ကျင့်မှုကိုတိုးချဲ့ခဲ့တာဖြစ်ပါတယ်။မာလာဘားစီးရေးလေ့ကျင့်မှုကအိန္ဒိယဘက်ကအမေရိကန်နဲ့လုံခြုံရေးဆန်ရပို့ပြီးအခိုင်အမာပူးပေါင်းဆောင်ရွက်လာတာရဲ့အထင်ရှားဆုံးလက္ခဏာလေးဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာဝီမြို့တွင်းကမွတ်စလင်တပုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဟာနှစ်လအတွင်းဒီဝင်ရောက်လာချိန်မှာတော့ဖိလစ်ပိုင်နဲ့အမေရိကန်တွေကအလို့ရှိနေတဲ့အကြမ်းဖက်ဝါဒီတွေရဲ့ခေါင်းဆောင်ကိုရှာဖွေတဲ့အခြေအနေပြောင်းလဲလာပါတယ်။အကြမ်းဖက်ဝါဒါဆွဲအဘူဆေယက်အဖွဲ့ရဲ့ခေါင်းဆောင်အစ်စနီလန်ထိုတနီဟက်ဘလွန်ဟာအကြီးအကျယ်ပျက်စီးနေတဲ့မာဝီမြို့ထဲမှာပေါ်ပေါက်နေစေဖြစ်မယ်လို့ဖိလစ်ပိုင်တပ်ဖွဲ့တွေကယုံကြည်နေစေဖြစ်ပါတယ်။မာဝီဒေတာရင်းကနေအကြမ်းဖက်ဝါဒါဆွဲအဘူဆေယက်အဖွဲ့ရဲ့ခေါင်းဆောင်ဟက်ပီလွန်ထပ်ပြေးလျောက်သွားတယ်ဆိုတဲ့အတီးပြည့်ချက်တွေမရှိသေးတာကြောင့်သူဟာဒေတာရင်းမှာဆက်လက်ရှိနေသေးတယ်ဆိုပြီးဖိလစ်ပိုင်တပ်ဖွဲ့တွေရဲ့တပ်မှုတွေကယူဆထားတယ်လို့လက်နက်ကိုင်တပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောပါတယ်ဟက်ပီလွန်ပေါင်းအောင်နေတယ်လို့ယူဆတဲ့နေရာတွေကိုပြတ်မှတ်ထားပြီးစစ်ဆင်ရေးလုပ်နေတယ်လို့လည်းသူကပြောပါတယ်အဘူဆာယက်ခေါင်းဆောင်ဟက်ပီလွန်ကိုဖမ်းဆီးရမည်အမေရိကန်ပြည်ထောင်စုကဒေါ်လာ5သန်းစုငွေထုတ်ထားတယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကလည်းဒေါ်လာ3သိန်းဝဲလောက်နဲ့ညီမျှတဲ့စုစည်းငွေထုတ်ထားတာပါသူတေဆုံးသွားရင်ပဲဖြစ်ဖြစ်ဖမ်းမိမယ်ဆိုရင်တော့အဘူဆာယက်အဖွဲ့ပေါ်သူ့ရဲ့ဩဇာညောင်းမှုကိုအဆုံးသတ်လိုက်နိုင်မှာဖြစ်ပါတယ်အဘူဆာယက်ခေါင်းဆောင်ဟီပီလွန်က IS အဖွဲ့ရဲ့အလေးပေးမှုကိုရဖို့ဖိလစ်ပိုင်နိုင်ငံတွင်းကတခြားအစိုးရစန့်ကျင်ရေးတပုံးအဖွဲ့တွေအပေါ်ဩဇာညောင်းလာဖို့ကိုလည်းစူးစမ်းနေတယ်လို့တချို့ကယူဆထားပါတယ်ခင်ဗျာ
American Pirasuko Tayai Piantana Lijang Kisema Light Bame Ki Dari Nine, Kobine Laptop Computer Rinet the Chat Dosan Hell Sip Yesirigo, Kunet Bare Pianet Sound and Bilo, Raya Joranian Kuwait Lijang Doga, Minit Ninkanima Didi Pyosu Light Bare, a champa Wadi Dika Deep Yes City Dema Pony Webi Tesong Line Sure So in Chene, American Baka Shile by Lizzy Seguga, Lian Kisen near Body Dami Chaku Bigger and Mala Dwin Satin Chentona Pipare. ตามนี้เช่นเนี่ยจังหวะเนี่ยลีจางไลน์ด้วยนี่เนี่ยไล่ป่าแม่ขี้เตะด้วยกูเข้มมีเอ็กซ์เรย์เส้นเนี่ยเสียสีระบาวเองลงจากเนี่ยเสียสีหมู่กูตุ้มยิ่งโบน้องลีเยนขี้เตะด้วยกูเนี่ยทบาร์เลยอยู่สองลูเลยเสียสีด้วยกูอัตราสองเส้นเนี่ยเสียสีโบลูอัตเตอร์อเมริกันมีเนี่ยลงจากยี่หุ่นยี่ฐานะกับเปลี่ยนทาร์บ้างรายยาจอร์แดนเนี่ยลีจางไลน์ไปกันรอลูอัตเตอร์อารมณ์กูสามยี่ปีพิจารณาจากมิโรอันมันก็เปลี่ยนตามแม่ขี้เส้นด้
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဲ့ဆုံးဖြတ်ချက်ကိုဝန်ကြီးဌာနရဲ့ပြောခွင့်ရတဦးကဒီကနေ့တင်းနှလာနေမှာကြေညာချက်ထုတ်အတည်ပြုပါတယ်။ဩစတြေးလျနိုင်ငံအတွင်းကျင်းပမဲ့ဒီလူလူစည်းရုံးပွဲကတိတ်ပြီးတော့ကြီးလွန်ပြီးတော့တူရကီဝန်ကြီးနီဟက်ဇေဘက်ခီလာရောက်မယ်ဆိုရင်အများပြည်သူတင်းငင်အေးချမ်းရေးနဲ့လူညိုရေးကိုထိပါနိုင်တယ်လို့လည်းပြောဆိုထားတာပါ။တူရကီနိုင်ငံတွင်မအောင်မြင်ခဲ့တဲ့အာဏာသိမ်းကျိုးပဲ့မှုနောက်ပိုင်းတူရကီဆိုရရဲ့လူညိုရေးဆိုင်ရာပြုတ်ခွင်းမှုတွေကိုဩစတြေးလျကပြင်းပြင်းထန်ထန်ဝေဖန်ထားတာပါ။ဒါ့အပြင်ဥရောပသမဂ္ဂထဲမှာတူရကီပါဝင်နိုင်ရေးဆွေးနွေးပွဲတွေကိုစိုင်းငံ့ထားဖို့ကိုလည်းအကြိမ်ကြိမ်တောင်းဆိုထားပါတယ်ခင်ဗျာ
။တနင်္လာနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ထိုင်တဲ့ကိုဟောင်းအောင်တို့ကပြောပြပေးသွားတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုစပိုက်တင်ဆက်ပေးသွားပါမယ်ရှင်။ထိုင်းနိုင်ငံတွင်မှာတင်းကျပ်တဲ့နိုင်ငံသားအလုပ်သမားဥပဒေသေပြဋ္ဌာန်းမှုနောက်ပိုင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတချို့မြန်မာနိုင်ငံကိုတဖွဲ့ဖွဲ့ပြန်လာရမှာတော့ကရင်ပြည်နယ်မြဝတီမဲဆောက်နယ်စပ်ကကနေပြန်လာတဲ့အရေးအတွက်ကကို3000လောက်ရှိသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံရန်ကုန်မြို့ကနေတနင်္လာနေ့တိုင်းကော့တောင်းနယ်စပ်ကရှမ်းပြည်နယ်ထိုင်းမဲဆိုင်နယ်စပ်ကစတဲ့နယ်စပ်ကပေါက်တွေကနေပြန်လာတဲ့ရွှေပြောင်းအလုပ်သမားတွေအတွက်ရေတိုအဖြစ်နဲ့ကျိုးစိုးနေရချထားပြီးတော့နေရာရင်ပြန်နိုင်အောင်လိုအပ်တာတွေစီစဉ်ဆောင်ရွက်ပေးနေတယ်လို့ရေရှည်စီမံချက်အနေနဲ့လဲတောင်းတဲ့ချီပြန်လာတဲ့အလုပ်သမားတွေအတွက်ဘဝအာမခံချက်ရှိတဲ့အလုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်အောင်အလုပ်သမားဝန်ကြီးဌာနအပါအဝင်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနကဆောင်ရွက်နေတယ်လို့ဝန်ကြီးကပြောပါတယ်။ပြန်လာတဲ့ရွှေပြောင်းအလုပ်သမားတွေအတွက်စီစဉ်ဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းကမှဆွေးနွေးကဆက်သွယ်မိတဲ့အခါသူကအခုလိုစပြောပါတယ်။
အဓိကတော့ကျွန်တော်တို့ကလေကရင်ပြည်နယ်အစိုးရနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာမြောက်ပြည်ဘက်ကိုပြက်ပြက်လဲလက်ခံရေးစခန်းပေါ့နော်။ဆိုင်းနေတော့ပြန်လာတဲ့လူတွေကတော့ကျွန်တော်တို့အနေရောဘူးလည်းကျုပ်စုပေါင်း 1964 ရှိသွားပြီ။အဲ့တော့ရဲလိုက်ကမြောက်ပြည်ကျေးဇူးရလက်ခံရေးစခန်းကိုကျွန်တော်တို့2096လအစပြီးတော့ကျွန်တော်တို့ဟိုလက်ခံကျေးဇူးရေးတွေလုပ်တာပေါ့။လက်ခံကျေးဇူးရေးလုပ်တော့969နေဇာစခန်းကနေဝင်လာတဲ့လူက12689ယောက်ရှိပြီးတော့အဲချစ်ကြည်တရားဝင်တာ18249ယောက်ပေါ့အဲ့တော့စုစုပေါင်းဆို19864ယောက်ရှိသွားပြီအဲ့ဒါက9ရက်နေ့ချီပေါ့နော်10ရက်နေ့တော့ဒီနေ့ပေါ့ဒီနေ့ကတော့မနေ့ပိုင်းက200ကျော်ဝင်တယ်ဒီနေ့ဒီပိုင်းစီးရင်တော့မရသေးဘူးခင်ဗျ
အဲ့တော့ဟို9သုံးလုံးခိတ်ကဲဒီထိုင်းမြန်မာချစ်ကြည်တရားဘက်ကနေအလုံးပေါင်းကကရင်ပြည်နယ်ကနေပြီးတော့ဝင်လာတဲ့ဒီရွှေပြောင်းအလုပ်သမားဥယေက3000နီးပါးလောက်ရှိတဲ့သဘောပေါ့နော်အဝင်ကြီ
းဟုတ်ပါတယ်ဟုတ်ပါတယ်အများဆုံးပဲဒီအရေးဝင်တာအဲ့တော့ဟိုအဲ့ဒီလောက်ရှိခဲ့ပြီပေါ့နော်ကျွန်တော်ဝင်တာရှိခဲ့တော့ကျွန်တော်ကဘာလုပ်ပြီးလဲလို့မေးမယ်ဆိုရင်အလုပ်သမားလူဝန်ကြီးကြီးအဲ့ဒီအဖွဲ့ရအဖွဲ့ရကျွန်တော်လူငယ်ပြန်အဖွဲ့ရတက်မတော်ရပြီးနေအစိုးရရတော့ကျွန်တော်တို့အရင်မှာအဓိကတော့စေတနာရှင်ပြည်သူတွေပေါ့စေတနာရှင်ပြည်သူတွေအရန်ကိုတခါတည်းဟိုဆောင်ရွက်ကြတာပဲအဖွဲ့အစည်းတွေအကုန်လုံးလူမှုအဖွဲ့အစည်းတွေအကုန်လုံးအားနေပြီးတော့အဲ့ဒီမှာရိတ်ခါတွေရောနော်လိုအပ်တဲ့အားတွေအကုန်လုံးဆင်နေမယ်သမင်းတို့ဝေတာတို့နော်ရေတပ်မှုဝေတာတို့ဒါတွေအကုန်လုံးလုပ်တယ်ပြီးတော့သူတို့ရဝင်လာတဲ့လူတွေကသူ့အစီအစဉ်နဲ့သူ့အစီအစဉ်နဲ့သူပြန်လဲထွက်ခွာသွားကြတယ်အဲ့ဒီမှာဟိုကျန်တဲ့ဟိုငွေစည်းကူညီတာတို့နော်လမ်းစည်းပေးတာဒါတွေကိုဆောင်ရွက်မယ်လို့
ใช่เลยลูกอายุเชี่ยวเพราะว่าเราจูดูเลยเล็กขนาดกูเลยจีเจียนี่อ่ะบ่รู้โอเควันจีไอ้เราคุณลูกเสียมาดีเนื้อสักกี่เดียกับยามีเวลาเลยฮะก็ตอนนี้นายได้วันจีจูกันเลยดีแต่ใจวันจีชนะมาอีท่าว่าเลยตอนนี้นายได้ยันน้องก็ต้องประกันเลยเวลาสิเดี๋ยวเช้าที่เนี่ยประกันเลยเวลาสิเดี๋ยวสรุปเนื้อสักกี่ปอนด์เป็นเนื้อยาการเนี่ยบีโรมาดีท่านเองก็ช่วยเอาลูกมาดีวิ่งเอาเนี่ยลูกวันจีตอนนี้ตีท่าราชีว่าเลยเช่น
จะต้องมุ่งไปยังตีจ้าเวรีโอเคแต่เมื่อถ้าในงานสุยาหูที่ประกาศเนี่ยจะรู้ยาวไป
เจ้ามาดิไอ้เจ้าเนาะเรียนนี่ถ้าไปว่ามันโอเควันจีน่าสมาไอ้เราคู่ดีท้ายในงานประกาศนี่เปลี่ยนอะไรลูกดีกว่าวันจีเราที่เอาไปวันดีท้ายเนี่ยได้สุยาพ่อเลยก็พี่เนี่ยสุยาเลยก็แต่วันเชียร์ดูเลยลูกต้องวันจีเดียร์เลยลูกเนี่ยถ้าเราจูจูยไปหมดเนาะวันจีที่เราไปตัวเปลี่ยนนี่เนี่ยชาติไทยเนี่ยตัวเนี่ยที่ลูกกันกี่สาลีเนี่ยปัตตาลูกอ๋อที่วันจีเราประกาศบอกเนาะพามีอาซีซันสองยี่ปีบุซีซันสี่บาลเลยเช่นไอ้ละก็เราพอจีส
ဒီကနေ့ကျွန်တော်တို့ကြည့်တဲ့တည်းဟာပဲစီမံချက်ပဲလုပ်လို့ပါလို့ပဲလုပ်လို့လောက်ကန်ခွင့်လန်းကိုခေါ်ဆောင်ပြီးတော့လုပ်ဆောင်မယ်ဆိုရဲမူဝါဒနဲ့လုပ်ကြင်ကြပါတော့ဘာပဲလုပ်လို့အကုန်လုံးကစဉ်းစားပြီးလုပ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ရှိမှလည်းဖြစ်လာမှာပါကျွန်တော်တို့အမြန်ခက်ခဲတဲ့တချို့ဒေသတွေရောက်မှာတော့ဝယ်ရခိုင်လို့ကပြီးတော့ကျွန်တော်တို့စမတ်တယ်ရုပ်ဆက်ကလ ไปคนละพอสักหน่อยเดี๋ยวจะรู้เรื่องนี้เลยสรุปที่ผมมาเลยที่พี่พี่เนี่ยรู้กันยังรู้ก้าวหน้าจะรู้ช่วยนี่ละบ่เนาะพี่เดนนี่เนี่ยบ่เนาะรู้กันคนละคนเลย
โอเคป่ะวันนี้เจสุนี่อ่ะที่มาเลยสิพี่พี่ละโอเค
โอเคเนี่ยโอเคโอเค
လူကဲပြန်ဝင်းကြီးဒေါက်တာဝင်းမြတ်အေကိုမဆူမုံကမြန်မြန်သွားရပါရှင်ခုတစ်ဆက်တည်းထိုင်ကပြန်ရောက်လာတဲ့မြန်မာအလို့သမားတရင်တင်ပြပါဦးမယ်မြန်မာအင်ဂျင်ချင်းထိုင်နိုင်ငံမှာနိုင်ငံခြားသားအလို့သမားတွေနဲ့ပတ်သက်တဲ့ဥပဒေတည်ပြထားပြီးတရားမဝင်နေထိုင်အလို့လုပ်ကိုင်နေကြတဲ့ရွှေပြောင်အလို့သမားတွေကိုအထူးစီမံကိန်းနဲ့ဖမ်းဆီးရရေးလှုပ်ခဲ့ပြီးတဲ့နောက်ပြည်ခဲ့တဲ့တရင်နှစ်ပတ်အတွင်းတောင်းနဲ့ချီတဲ့မြန်မာနိုင်ငံသားအလို့သမားတွေနေရာကိုပြန်လာနေကြပါတယ်ဒီလိုအလို့သမားတွေရဲ့နောက်ဆုံးအခြေအနေထိုင်နိုင်ငံမှာတရားဝင်ပြန်လည်အလို့လုပ်ကိုင်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ AFP တရင်ကိုအခြေခံပြီးတော့မခင်ဖြူတွေကစူးစီးတင်ပြထားပါရဲ့ရှင်
ပြည်ခဲ့တဲ့သတင်းနှစ်ပတ်အတွင်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြတဲ့အလို့သမားဦးရေဟာအခုဆိုရင်6000ကျော်သွားပြီလို့ EFP သတင်းမှာဖော်ပြထားပါတယ်ထိုင်းနိုင်ငံမှာပြည်ခဲ့တဲ့ဇွန်လ23ရက်နေ့ကအလို့သမားဥပဒေသစ်စတင်ပြဋ္ဌာန်းလိုက်ပြီးချိန်ကစလို့တရားမဝင်အလို့လုပ်ကိုင်နေကြတဲ့မြန်မာအလို့သမားထောင်ထဲချီဖမ်းဆီးထိန်းသိမ်းခံရတယ်လို့တောင်းနဲ့ချီပြီးတော့နေရက်ကိုပြန်လာနေကြတာပါဥပဒေသစ်အရတရားမဝင်အလို့လုပ်ကိုင်နေသူတယောက်ဟာထောင်ဒဏ်5နှစ်အထိကျခံရနိုင်ပါတယ်ဒီလိုကြီးနေတဲ့ပြစ်ဒဏ်ကြောင့်ပဲထိုင်းရောက်မြန်မာရွှေ့ပြောင်းလို့သမားတွေအများပြားအိမ်ပြန်နေကြတာပါပလတ်စတစ်ဆက်ရုံတစ်ခုမှာအလုပ်လုပ်ခဲ့ပြီးတော့အခုဒီထိုင်းဥပဒေသစ်ကြောင့်ရောက်ပြီးနေဆက်ကနေတဆင့်နေရက်ကိုပြန်နေတဲ့ကိုသူရကသူ့ချုပ်ရတဲ့အခက်အခဲကိုခုလိုပြောပြပါဗျ
။ကျောင်းမှာပြန်ဆက်1900ဆိုတာကျောင်းမှာ2လလောက်啊သူတို့ပေးရတရက်ရက်နဲ့ပြီးလဲကျောင်းမှာအဲ့ဒါကြီးကြောင့်စိတ်မပြေဘူးလားများပါ
ဒါကြောင့်နောက်တစ်ချိန်ထိုင်းမှာပြန်လာအလုပ်လုပ်ဖို့ဆိုရင်တရားဝင်အလုပ်လုပ်ကံခွင့်စာပြတ်စာတမ်းရှိမှပဲပြန်လာတော့မယ်လို့ကိုသူရကပြောပါတယ်
။တရားဝင်လမ်းကြောင်းနဲ့အစီအစဉ်တော့ရှိတော့ရှိပါတော့။လူပြောမှာဖြစ်ရင်တော့အစီအစဉ်ကော်မတီကောင်းတယ်အလုပ်ကောင်းတယ်ဆိုတော့ပြန်သွားပြန်မှာပေါ့။ဒါအပြည့်စုံတယ်။ဒီတိုင်းကတော့ကျွန်တော်ပြန်တက်ဖို့စဉ်းမမစဉ်းစားတော့
။လျှက်ကိုပြန်လာနေကြတဲ့တောင်းနေချီတဲ့မြန်မာအလုပ်သမားတွေကိုမြန်မာဆူရကလက်ခံကူညီဆောင်ရွက်ပေးတာတွေရှိပေမဲ့အလို့သမားတွေအတွက်အမေရိကန်ထိရောက်တဲ့အကူအညီမျိုးတော့မရကြသေးဘူးလို့အလို့သမားရေးဆောင်ရွက်သူတွေကတော့အဝေဖန်ပြောဆိုကြပါတယ်။ဗန်ကောက်နယ်မဟာဆိုင်တို့ဒေသတွေမှာမြန်မာအလို့သမားတွေတောင်းတဲ့ချီနေရက်မပြောင်းနိုင်တဲ့ပိတ်မိနေကြတာရှိတယ်လို့အခုနေရက်ပြောင်းနေကြတဲ့အလို့သမားတွေဟာလည်းကိုယ်စီကိုတုံးပြီးတော့အိမ်ပြန်လာနေကြတာဖြစ်တယ်လို့အလို့သမားရေးဆောင်ရွက်နေသူတူဖြစ်တဲ့ကိုသားကြီးကပြောပါတယ်။
မြန်မာရှိပြောင်းအလို့သမားတွေရဲ့ကြောက်ရွံ့မှုဆိုးရင်မှုတွေဟလာငွေဒဏ်တွေထောင်ဒဏ်တွေတော်တော်ပြင်းပြင်းထန်ထန်နေရှိတယ်လုပ်ငန်းရှင်တွေအပေါ်မှာဒါကြောင့်အချို့သောလုပ်ငန်းရှင်တွေကလည်းဆက်ယုံအလိုက်ပေါ့နော်ဟိုမြန်မာနိုင်ငံသားတွေကိုလက်မခံဘဲနဲ့မောင်းထုတ်လိုက်တာမျိုးတွေရှိတယ်ဒါကြောင့်သူတို့အစီအစဉ်နဲ့ပြန်လာကြတဲ့မျိုးတွေတော်တော်များပါ
မြန်မာအလို့သမားတွေအနေနဲ့ထိုင်းဥတွေသိအောက်မှာတရားဝင်အလို့လုပ်ကိုင်နိုင်အောင်နှစ်ဖက်အစိုးရတာဝန်ရှိသူတွေညှိနှိုင်းဆောင်ရွက်နေတယ်လို့ဥပဒေသစ်ဆောင်ဖြစ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့ထိုင်းမြန်မာပူးထွေးကော်မတီတရက်ဖွဲ့စည်းရေးသဘောတူထားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကထိုင်းအလို့သမားရေးရာဝန်ကြီးဗိုလ်ချုပ်ကြီးစီဝီချိုင်းဒစ်စတက်ကူနေပြည်တော်ကိုလာရောက်ပြီးတော့မြန်မာအလို့သမားရေးရာဝန်ကြီးဦးသိန်းစွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတော့တွဲမှာပဲဒီမြန်မာအလို့သမားတွေတရားဝင်အလို့လုပ်ကံကိုလက်မှတ်ရဖို့မကြခင်စတင်လှုပ်ဆောင်ပေးမယ်ဆိုပြီးတော့ထိုင်းအလို့သမားရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံကစက်ရုံတွေငါးဖက်လုပ်ငန်းတွေမှာအနေအများတဲ့အလုပ်ချမ်းအလုပ်တွေကိုမြန်မာရွှေ့ပြောင်းအလုပ်သမားတွေကလုပ်ကန်ကြတာပါ ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားလီဒန်နီပါရှိတယ်လို့ခန့်မှန်းထားပြီးတော့အများစုကတော့တရားမဝင်အလုပ်လုပ်ကိုင်နေကြတပိဖြစ်ပါတယ်။ဒါကြောင့်လည်းအလုပ်ရှင်တွေအလုပ်ပွဲစားတွေလူုံကူးသူတွေတောင်မှကရဲဝင်တန်းတွေရဲ့ငွေကြေးကောင်းပုံဖြတ်ဖိနှိပ်ကြတွေကိုမြန်မာအလုပ်သမားတွေအများပြခံစားပါတယ်။
တမက်ကိုနိုင်ငံမှာပြန်လည်အခြေချဖို့ဆိုရမှာလဲအလုပ်ကိုင်ခွင့်လမ်းနှဲပါလာတဲ့အပြင်ရတဲ့လိုအားလာစာကလည်းအင်းကြီးနိုင်ငံတွေမှာရတဲ့လာစာကိုမရှင်းနိုင်ပါဘူး။ပြည်ကနေတဲ့တုန်းကတက်လာတဲ့အရသာဆူရတဲ့အနေနဲ့စစ်ဆိုးရလက်အောင်နှစ်ပေါင်း90လောက်ချွတ်ချုံကြခဲ့တဲ့တန်းမီစီပွားရေးကိုပြန်လည်ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပေမဲ့လို့ပြည်ကနေတနစ်တာ ပြင်ဆင်ချက်မူကြမ်းကိုလွှတ်တော်ရင်းမှအခုတစ်ပတ်တည်းစတင်ဆွေးနွေးနိုင်ရရှိတယ်လို့အမျိုးရာလွှတ်တော်ဥပဒေကြမ်းကော်မတီအဖွဲ့ဝင်တဦးကပြောလိုက်ပါတယ်။ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ထိရောက်တဲ့ပြင်ဆင်မှုမဟုတ်ဘူးလို့ဆက်သွယ်ရေးဥပဒေပြင်ဆင်ဖြတ်သိမ်းရေးလှုပ်ရှားသူတွေကဝေဖန်နေကြတာပါ။တတိယပြည့်စုံကတ
ဒီတိုင်းမြန်မာချစ်ကြည်စာဘက်ကနေအားလုံးပေါင်းက၊ကရင်ပြည်နယ်နဲ့ချာရာယဝန်ကြီးဌာန၊ဝန်ကြီးကောက်တာဝင်းမြတ်ဧပါရှင်အပြည့်စုံနဲ့ရောင်းရနိုင်နေဆိုတဲ့အချက်ကလွဲလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါဘူးလို့
ပုံမှန်66ကနေစက်သွေးရေးဥပဒေမူကြမ်းကိုမကြခင်လွတ်တော်အတွင်းမှာဆွေးနွေးသွားဖို့ရှိနေတယ်လို့အမျိုးသားလွတ်တော်ဥပဒေကျမ်းကော်မတီအဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောပါတယ်။ကျွန်တော်သိကြတော့အမျိုးသားဥပဒေကျမ်းကိုတော့ရောက်နေပြီလို့ကြားတယ်။ဒီအပတ်ထဲလောက်မကြမတင်မှာပဲစပြစ်လိမ့်မယ်။ဟိုကျွန်တော်တို့ပြည်သူလူထုကိုအကြံပေးဖို့ရတဲ့ချပြထားတယ်။ချပြထားတဲ့ခါကျတော့အခုလိုဟာဘယ်ဟာ
ပြင်ဆင်မှုမျိုးမပါဘူးလို့နော်အဲ့တော့ကိုယ်ဟာရိုစိတ်ဝင်စားသောပုံကူများအကောင်းဆုံးဖြစ်အောင်အကြံပြုလိုတော့ပုံကူများကတက်ဆိုင်ရလွတ်တော်လှမ်းပြီးတော့အကြံပြုဖို့ပဲရှိပါတယ်ပြင်ဆင်လိုက်တဲ့ဆက်သွေးဥပဒေမူကြမ်းမှာပုံမ66ကပုံမ66ပုံမကွယ်ကာကြီးခါကွေးနဲ့ကားတို့ပါပုံမတွေကိုအမကံပေးနိုင်တယ်ပြင်မှုတွေအဖြစ်သတ်မှတ်ထားပြီး ပုံမ66ကိုတုံးပြီးအသေးဖြတ်မှုနဲ့တိုင်ကြားမယ်ဆိုရင်ဓာတ်ရိုက်မသက်ဆိုင်တဲ့ဂျားလူကတိုင်ကြားတာမျိုးလုတ်ခွင့်မရှိဘူးလို့ဆိုထားပါတယ်။ဓာတ်အပြင်ဆက်သွေးရေးဥပဒေပုံမှန်တစ်ခုခုနဲ့တရားစွဲဆိုမယ်ဆိုရင်ဝင်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံစရာမလိုတော့ပဲ။ပြည်ပရေးရေးဌာနလက်အောက်ကရဲတပ်ဖွဲ့လုတ်ပိုင်ခွင့်နဲ့ဓာတ်ရိုက်တရားစွဲဆိုနိုင်တယ်လို့ဆိုထားတာ
ဒီကနေ့ကျွန်တော်တို့ကပြောပြချင်တဲ့အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ကပြောပြချင်တဲ့အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ကပြောပြချင်တဲ့အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ကပြောပြချင်တဲ့အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ကပြောပြချင်တဲ့အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ကပြောပြချင်တဲ့အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ကပြောပြချင်တဲ့အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ကပြောပြ
เออเรื่องนี้ก็ต้องสื่อถึงอาจารย์แต่ผู้เชี่ยวชาญบางส่วนยังว่าผมมาชี้แจงข้อวิมานอันนี้วันนี้อุบลเนี่ยที่อาจารย์เนี่ยที่ผมมาชี้แจงข้อวิจารณ์นะแต่ในวันนี้ท่านนายเออตัวเองคุณดูจากกุศลมาสั่งลูกไปคือว่าไอ้ข่าวว่าเป็นอะไรเด็ดเด็ดที่ในวันนี้ท่านนายเอาอารมณ์ยาวตัวไปหรอที่นั่นคือที่ในวันนี้ท่านนายนี่ไปหรอที่ว่าที่จะคุยเนี่ยเอาเช่นเดียวกันลูกคุยเนี่ยเอาไปเนี่ยอยู่ในที่คุณเนี่ยที่อาจารย์ที่ในวันนี้ท่านนายเ
မျိုးသားလွတ်တော်ဥပဒေချမ်းကော်မတီဝင်ဦးအောင်ကြည်ညွန့်ကတော့ဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုရင်အမှခံပေးနိုင်တယ်လို့ပြင်ဆင်ပေးထားတာဟာထိရောက်တဲ့ပြောင်းလဲမှုမဟုတ်ဘူးလားလို့မေးခွန်းထုတ်ပါတယ်
ဟုတ်တယ်အမကမရသေးဘူးမရပဲနဲ့အခုလိုဟိုဟိုပေါ့နော်ဖန်စီချုပ်နှောင်ခံရခြင်းနဲ့ရင်ဆိုင်ရခြင်းအခက်ခဲတဲ့မှာအမကမရတဲ့အမှုကနေပြီးတော့အမကရသွားတယ်ဆိုတာလီကိုထူးခြားချက်ထဲမှာမထည့်နိုင်ဘူးလားလို့ပြန်မေးကြည့်ရမှာပေါ့ဗျာ
ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကဒီကနေ့မြန်မာပြည်ကိုရောက်ရှိနေတဲ့ကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီနဲ့တွေ့ဆုံခဲ့ပြီးလက်တလောသတင်းသမားတွေဖန်ဆီးခံရမှုအပါအဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းနဲ့ပတ်သက်တဲ့အားနည်းချက်တွေကိုလည်းတင်ပြဆွေးနွေးခဲ့ကြပါတယ်။လက်ရှိ NDI အစိုးရလက်ထက်ဆက်သွယ်ရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိနေပြီးတက်မတော်ကတရားစွဲဆိုခဲ့တဲ့အမှု9မှု NDI ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာရှစ်မှုပါဝင်ပါတယ်။အဲ့ဒီထဲမှာသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု၉မှုအထိရှိနေပြီးလက်ရှိမှာသတင်းသမား၁၄ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါလိမ့်ရှင်။
မင်းမြင့်ခိုင်ပါရှင်ဒေါက်တာရှင်များရှင်မြန်မာအ မြန်မာအာဏာပိုင်တွေကနေတွားခွင့်ပြုဖို့မသေးချသေးပေမဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ရှန်ဟီလီနဲ့ဖွဲ့ဟာမြန်မာနိုင်ငံခီးစဉ်အတွင်းရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ကိုတွားရောက်ဖို့စီစဉ်ရှိနေရပေါ်ဒေသခံတိုင်းရင်းသားနိုင်ငံရေးပါတီတွေကကြိုဆိုနေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါရယ်လက်ရှိရှမ်းပြည်နယ်အတွင်းလူအခွင့်အရေးချ
ชั้นมีเนี่ยไม่ไหวเดี๋ยวแบบมาเนี่ยมาตั้งมาเนี่ยตั้งแต่เล่นนักการพ่อเรือเชียสี่ยี่ติมันนี่เสียนี่ท่าสี่นี่เป็นแม่ไม่เชียร์ฮิลินเนี่ยพ่อเรือขี้เสงกูตั้งแต่พ่อเรือเนี่ยตีรักกันปีดูดีกันเนี่ยจูสูเรือลูกตั้งบ่ลองมีรับปาร์ตี้โผล่ลูกมุสังกุมดีเว้นแล้วเพี้ยปีรังสุยเงี้ยยี่สุนิมุปูด้วยกุมดียูบีดีจีซีอ่ะตัวนิมุพ่อเว้นแล้วเพี้ยแต่ตาลาพีกับเจ้าว่าเลย
ตั้งก็มาตาลุเชียตีรักกันเลยก ဒီမှာလာမယ်ဆိုရင်တော့အဲ့ဒါလည်းလည်းကြံကြရနေမှာဖြစ်တယ်ပဲမစ္စယာဟီလီအဖွဲ့အနေနဲ့လာရှုံမျိုးတွင်သွားမယ်ဆိုရင်လုံခြုံရေးရစိတ်ကြိုက်စရာမရှိဘူးလို့ ชั้นตันยามยาติโมกุซีพั่วจุตั้วเป้ตวินมูเนี่ยซ้ายจ่อญุกก็เปียวบาระตอนน่ะบ่มาผุโลจนอนีเนี่ยเราไม่เห็นนะบ่เนี่ยลาชุมาอดุชนยาเนี่ยบ่มาผิดเสียไม่ผิดเสียลาชุก็ตักเป้ส่งบ่ฮู้ลาชุမျိုးတွင်ทูจามูตะคูก็တော့ลาชุမျိုးมาเกยันเอกฉินลุ่มยองเยตတ်มรอเนี่ยตีอันเนลีตั้นบลองမျိုးราลุ่มยองเยตาอู้รุปูบ้องบีบงควဲใต้ไข่ปุจันซีนี่เด้สุดะเล็กกั้นซ่าส่องนี่กูตတ်มรอก็นี่ตอกจันนี่ตรงก็ลาชุမျိုးมาไล่
ဒီအနယ်လေးအဖွဲ့ကလူ20ဦးခန့်ကဘုံဖွဲ့တိုက်ခိုက်မဲ့နေရာကိုကြိုတင်လေ့လာနေကြောင်းလူစီကားရာစီကားဂိတ်ပူရာယုံအစိုးရဌာနဆိုင်ရာစောက်ဦးတွေကိုပြင်မထားလေ့လာနေကြောင်းသတင်းတွေရရှိထားတယ်လို့အဲ့ဒီလက်ကမ်းစာဆောင်မှာဖော်ပြထားပါတယ်မစ္စယာဟီလီနယ်အဖွဲ့လာရှုမြို့ကိုလာမဲ့ချိန်နဲ့လာရှုမြို့တွင်တပ်မတော်ကနေလုံခြုံရေးအခြေအနေအရလက်ကမ်းစာဆောင်ဖြန့်ဝေနေမှုအပေါ်မှာမေခွ ဒီနေ့ကျွန်တော်တို့ဘာညာဆိုပြီးတင်းနေရလက်ထက်လာတော့ဗောဒါနောက်ပြောစာတန်းနေဝေးတာရပါလက်ရှိနေတော့အဲ့တော့တော့ချင်တာမလာစီချင်းလို့များလောက်တလားဗောမစ္စယာဟီလီနဲ့ဖွဲ့လာရှုမျိုးကိုရောက်မယ်ဆိုရင်ဒေတာသွင်းလူခုရေချိုးဖို့ခံရရမှုနဲ့ပတ်သက်လို့တင်ပြသွားဖို့ရှိတယ်လို့တန်းမလောင်မြူရာပါတီဘိုလူမှုဆောင်ကော်မတီဝင်UBDGC သွေးမှုဖွဲ့ဝင်လက်ဖြစ်တဲ့တာလှဖေးကပြောပါတယ်
တော်ရုချီမှာရင်ဖွင့်စရာတွေ၊ဝီကောင်းစရာတွေ၊ဒီနယ်မြေတွေဒါအိမ်ဆိုင်ရေလို့အခွင့်ရေးတန်းသူရေးတဲ့အဲ့ဒီဟာတွေကိုရင်ဖွင့်စရာတွေကအများကြီးရှိတယ်ပေါ့။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာမြန်မာတပ်မတော်နဲ့
ဒီကတဲ့ဆွန်လ23ရက်နေ့နဲ့23ရက်နေ့တုန်းကနောက်ဆံမြို့နယ်တွင်တပ်မတော်နဲ့DNLA ဖွဲ့တို့ကြားတိုက်ပွဲပြင်းတာဖြစ်ပွားခဲ့ပြီးမလန်းရွာသား400ကျော်ဟာလာရှုမြို့ပေါ်ကိုစစ်ဘေးတိမ်းရှောင်နေရပါတယ်။လက်ရှိဒေသတွင်စီရေးရပ်တနေတဲ့အခြေအနေကြောင့်နေရာရင်းမလန်းရွာကိုပြန်ဖို့စောင့်ဆိုင်းနေစေလို့လာရှုမြို့ဒုက္ခသည်ကူညီပေးရေးတာဝန်ခံဦးအောင်ဆန်းမြစ်ကပြောပါတယ်။
အခြေအနေကောင်းပြီးပြန်လို့ရပြီညင်တက်ပြီဆိုရင်တို့မလက်ထံတစ်ဖက်ခါလာတော့ပြန်မယ်လို့ပြောတယ်ခင်ဗျ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွေရေးအခြေအနေဆိုင်ရာအထူးစီရင်ခံစာတင်သွင်းသူမစ္စယာဟီလီနဲ့ဖွဲ့ဟာဒေတာသွင်းလူခွေရေးချိုးဖို့ခံရရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နဲ့ရခိုင်ပြည်နယ်ကြောက်ဖြူစစ်တွေမြို့တို့ကိုသွားရောက်လေ့လာဖ
ဒီနေ့တူရတာဝန်တွေနဲ့ကုလသမဂ္ဂလူခွေးရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးဖွဲ့နဲ့လုပ်ငန်းပိုင်းရရောရှိမှုမဖြစ်စေဖို့မြန်မာအစိုးရကနေမစ္စယာဟီလီကိုကြိုတင်သတိပေးထားကြောင်းစွန်လ9ရက်နေ့ကထုတ်ပြန်ကြေညာထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့ငါးကြိမ်မြောက်ခရီးစဉ်ဖြင့်မြန်မာနိုင်ငံကိုရောက်ရှိလာခဲ့တဲ့မစ္စယာဟီလီဟာမြန်မာအာဏာပိုင်တွေကလုံခ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အနုပညာလောကကတင်ဒင်းတွေကိုစူးစီးတင်ဆက်ထားတဲ့တက်တန်ရောင်တင်ဒင်းလောအစီအစဉ်တွေကိုနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်ကြားဖို့ရှိတဲ့အစီအစဉ်တစ်ခုထဲမှာတော့
အဲ့လိုမတူညီတဲ့ကျုံကြည်ချက်ဆံယူချက်တွေကိုဘယ်လိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေစားမယ်ဆိုတဲ့အချင်းဟာစိတ်ကိုအရေးကြီးပါတယ်
။အမေရိကန်ပညာရေးနဲ့ပတ်သက်တဲ့ကိုယ်ပိုင်အတွေ့အကြုံတွေကိုကိုစားနေကသူယုံကြည်ရအစီအစဉ်မှာပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာကော်ဖီတွေဟာနိုင်ငံတကာဈေးကွက်မှာတပြေးပြေးထိုးဖောက်ဝင်ရောက်လာနေပြီဖြစ်ပါတယ်။မြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေဟာအရေးအသွေးကောင်းမွန်ကြောင်းနိုင်ငံတကာမှာတပြေးပြေးနာမည်ရလာတာနဲ့အမျှမြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေဟာလည်းနိုင်ငံတကာဈေးကွက်ထဲမှာပို့ပြီးတော့နေရာရလာနေတာပါမြန်မာကော်ဖီတွေကိုလက်ရှိမှာဈေးတာတွေနိုင်ငံတွေကဈေးကွက်တွေမှာရောင်းချနေပြီးတော့မကြာခင်မှာအနောက်နိုင်ငံဈေးကွက်တွေကိုပါတင်ပို့ရောင်းချနိုင်ဖို့ပြင်ဆင်နေတဲ့အောင်နေလင်းထွန်ကုမ္ပဏီကိုစတင်တည်ထောင်ပြီးညံကြီးရှင်နာမည်နဲ့ဖြန့်ချိနေတဲ့ဦးငွေထွန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ညချင်းကော်ဖီဆိုပြီးတော့လုပ်ခဲ့တာတော့2012ကပေါ့နော်2012ကနေပြီးတော့ဟိုစလုပ်ခဲ့ရတာနေပြီးတော့တကယ်ကိုဒီပွားကိုတင်ပို့ပြီးရောင်းလိုက်တာတော့2015 2016ကနေပြီးတော့ကျွန်တော်စတင်ရောင်းနိုင်ပါတယ်ခုဒီ2019မှာတော့ကမ္ဘောဒီးယားထိုင်းစင်ကာပူနဲ့နောက်အခုကနေဒါနိုင်ငံကိုတိုးချဲ့ပြီးရောင်းဖို့ကျွန်တော်လုပ်နေပါတယ
်ဟုတ်ကဲ့အခုစပြီးတော့ရောင်းနေတဲ့နိုင်ငံတွေမှာကောဒီဆိုကြပါစို့ရေပေါ်အဖြစ်တော့ဒေတာရင်းရနိုင်ငံတွေပေါ့နော်ဆိုတော့
ဟုတ်ကဲ့ပါ
အဲ့ဒီမှာကောဈေးကွက်အနေထားဘယ်လိုရှိသလဲဆိုလိုချင်တာကမြန်မာကော်ဖီကကျွန်တော်တို့အရေးသွေးကောင်းတယ်ဆိုတော့ရေပေါ်အဖြစ်ကျွန်တော်တို့နားလည်ရတယ်ပေါ့နော်ဆိုတော့ဒီဒီတခြားနိုင်ငံတွေမှာဝင်ရောင်းတဲ့အခါမှာသူတို့ရှိမှရှိပြီးသားကော်ဖီရည်သွေးတွေနဲ့နိုင်ရှင်ဘလို့အနေထားရှိတယ်လဲနောက်ဈေးကွက်အနေထားဘလို့ရှိပါသလဲ
ဟုတ်ကဲ့ပါကျွန်တော်တို့သွားရောက်တဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိုင်းနိုင်ငံရဲ့ဟိုအခြေအနေလေးပြောရမယ်ဆိုရင်တော့ကျွန်တော်တို့သူတို့နိုင်ငံမှာရှိနေတဲ့လက်ရှိဈေးကွက်ပေါ်မှာရှိနေတဲ့တင်လာတဲ့ပစ္စည်းတွေကိုရည်သွေးအဖြစ်ကောဈေးနှုန်းအဖြစ်ကောဝန်ဆောင်မှုအဖြစ်ရောကျွန်တော်တို့ကစားပါတယ်ခင်ဗျအကြမ်းများဖြင့်ကမ္ဘောဒီးယားနိုင်ငံမှာကျွန်တော်တို့သွားကြည့်လို့ရှင်သူတို့စီကကော်ဖီတွေကဒီကော်ဖီရောင်းတဲ့စင်ပေါ်မှာတော်တော်လေးကိုကြာနေပြီအဲ့ဒါကကြတော့ဈေးကကျွန်တော်တို့ထက်ပိုပြီးကြီးရယ် quality အဖြစ်ကမကောင်းဘူးဒါသူတို့လည်းသူတို့နိုင်ငံမှာစိုက်ပျိုးရတာကလဲပြီးတော့ပြင်ပနေပြီးတော့ပဲကျွန်တော်တို့ coffee တွေကိုတင်သွင်းရပါတယ်ဥပမာပြ VNN တို့ Lao ဆိုခိုင်းတို့ကနေပြီးတော့တင်သွင်းလာတဲ့ coffee တွေကိုပဲသူတို့တုံးတာပေါ့နော်အဲ့ဒီအချိန်မှာကျွန်တော်တို့သွားပြီးတော့ထိုးပေါက်ပြီးတော့ဈေးကွက်ကိုသွားပြီးရောင်းချကြည့်တဲ့အချိန်မှာကျွန်တော်နိုင်ငံအားသာချက်တွေအများကြီးရှိတယ်ဈေးကွက်ရဲ့ဟိုလက်ခံတဲ့အနေအထားမှာလည်းကျွန်တော်တို့ကရှိတယ်အဲ့တော့ကျွန်တော်တို့အခုကမ္ဘောဒီးယားမှာစိုင်၅စိုင်မှာစပြီးကျင်းလာပြီဆိုရင်အဲ့တော့အဲ့ဒီစိုင်တွေမှာလည်းရောင်းသွက်တဲ့အနေအထားရှိပါတယ်ဟုတ
်ဟုတ်ကဲ့ဒါကတော့အခုဒါအစပြုကာစဟိုအနေအထားမှာပဲရှိသေးတယ်လို့ဆိုရမှာပေါ့နော်ရေဘူအဖြစ်တော့
ဟုတ်ပါတယ်ဟုတ်ပါတယ်ခင်ဗျရေဘူအဖြစ်ပြောရရင်တော့ဟိုသူတို့လက်ခံတယ်ဆိုတဲ့အနေအထားမှာရှိပါတယ်တကယ်ကျတော့လည်းဒီအစားတောက်ဆိုတာကဟိုသူ့နိုင်ငံကသူ့ဒေသမှာရှိနေတဲ့ဒေသစွဲတွေနိုင်ငံစွဲတွေရှိတာပေါ့နော်ဟိုတချို့ကလည်းသူတို့တောင်းနေကြကော်ဖီမျိုးနဲ့မတူဘူးဆိုရင်ဟိုလက်မခံတာမျိုးလည်းရှိတတ်တာပေါ့ဒါပေမဲ့ကျွန်တော်သွားပြီးတော့မှဟိုဈေးကွက်ထဲဝင်ပြီးတော့ဟိုဟိုနမူနာတွေပေးနောက်တစ်ခါကျတော့တကယ်ကိုဟိုဆိုင်နဲ့ဆက်သွယ်ကြည့်ရခါမှာတော့အားလုံးကဟိုလက်ခံကြတဲ့အနေအထားကိုရှိပါတယ
်ဟိုထိုင်းနဲ့ဆိုင်ကမ္ဘောဒီးယားမှာပို့ပြီးအယောင်တွက်နေတယ်ဆိုတဲ့သဘောလားခင်ဗျာ
အော်ဟုတ်ပါတယ်အဓိကကတော့ကမ္ဘောဒီးယားမှာကကျွန်တော်တို့ကိုယ်တိုင်ဟို distribution ကိုကိုယ်တိုင်လုပ်ပါတယ်ခင်ဗျာဟိုထိုင်းမှာကတော့ကျွန်တော်distribution ကိုကျွန်တော်တို့တယောက်ကနေကင်ပေးပါတယ်အဲ့တော့သူတို့ကလည်းလောလောဆယ်တော့ကျွန်တော်ဈေးကွက်ရဲ့အနေထားကိုစပြီးတော့စတင်လေ့လာနေပါတယ်ထိုင်းမှာလည်းအခုကတော့အဲ့ organic ဆိုင်တစ်ခုမှကျွန်တော်စရောင်းနေပါပြီလောလောဆယ်ထိုင်းကနေပြီးတော့သူတို့ဒီအဲ့ပညာရှင်ကကျွန်တော်ခြံနေပါလိုက်ပြီးတော့ကြည့်နေပါတယ်ကြည့်နေပြီးတော့သူတို့ဘက်ကလည်းစိတ်ချယုံကြည်ရတဲ့အနေထားဖြစ်တယ်ဆိုလို့ရှိရင် China နိုင်ငံလုံးကိုကျွန်တော်ဖြန့်ဖို့ဆိုပြီးတော့ကျွန်တော်လုပ်နေပါတယ်လောလောဆယ်တော့သူတို့ sign တစ်ဆိုင်မှာစပြီးတော့ organic coffee ကိုပဲအဓိကထားပြီးရောင်းနေပါပြီခင်ဗျ
ဒီညာကြီးရှင် coffee ကမြန်မာနိုင်ငံဈေးကွက်တင်မကောင်းနိုင်ငံတကာထိုးပေါက်လာပြီးနောက်ပိုင်းဆိုလို့ချင်းဒီအနောက်နိုင်ငံတွေကိုပါဒီထိုးပေါက်ဖို့အတွက်ဟိုစီမံကိန်းလည်းရှိတယ်ဆိုတော့မြန်မာနိုင်ငံကဈေးကွက်ထဲမှာဖြန့်ဖြူးတဲ့ချင်းကပ်ပုံနဲ့ဒီဟိုဒေတာရင်းနိုင်ငံတွေကချင်းကပ်ပုံနောက်အနောက်နိုင်ငံကိုချင်းကပ်မဲ့ပုံကရောဖြန့်ဖြူးတဲ့ပုံစံကဘလို့ကွာခြားမှုရှိမလဲခင်ဗျဟု
တ်ကဲ့မတူကြပါဘူးကျွန်တော်ပြည်တွင်းမှာကြတော့ကျွန်တော်တို့ကဟိုဖြန့်ကြည့်တဲ့ပုံစံက retail market ကိုအရင်သွားတယ်ပြီးသွားတဲ့ခါကျတော့မှဟိုဟာပေါ့ sign တွေကိုကျွန်တော်လိုက်တယ်ဒါနဲ့ဒီအခု regional market ပေါ့ Thailand နဲ့ Cambodia တို့မှာသွားတဲ့ပုံစံကြတော့မရဘူးကျွန်တော်ကိုယ်တိုင်က distribution ကိုတေချာဝင်တိုင်ပြီးတော့မှလုပ်လို့ရတယ်အနောက်နိုင်ငံတွေသွားဖို့လည်းဒီပုံစံပဲသူတို့နိုင်ငံမှာရှိနေတဲ့ဒီ retail market တွေကိုဘယ်လိုမျိုးဟို coffee တွေရောင်းလဲနောက်တစ်ခါကျတော့ဒီ coffee sign တေးလေးတွေကိုကျွန်တော်ဘယ်လိုရောင်းလဲနောက်ဟိုကျွန်တော်တို့ကတော့ဟို product အနေနဲ့ရောင်းရတာဖြစ်တဲ့အတွက်အဲ့ product မှာရှိနေတဲ့အဲ့ product ရဲ့လိုအပ်ချက်တွေအကုန်လုံးကိုကျွန်တော်ပြည့်မြောင်လုပ်ပြီးတော့မှရောင်းရတဲ့ခါကျတော့နိုင်ငံတစ်နိုင်ငံချင်းစီ region တစ်ခုချင်းစီပုံပေါ်မှုတည်ပြီးတော့ပြောင်းလဲပါတယ်ခင်ဗျလိုအပ်ချက်တွေအကုန်လုံးလေးလာစားတော့တဲ့ပုံစံတွေကိုလေးလာပြီးတော့ပုံစံတွေပြောင်းပြည့်နောက်တစ်ခုကဟိုသူတို့မှာရှိတဲ့အရွယ်စားတွေပေါ့နော် sign တွေမှာတင်ရင်ဘယ်လိုရွယ်စားမျိုးသူတို့တင်လို့တင်တာရှိလဲအဲ့တင်တာတဲ့တင်လို့တင်တာရှိတဲ့ဟာမျိုးကျွန်တော်ပြောင်းပြရပါတယ်ဟိုနိုင်ငံတကာကိုသွားတဲ့အခါမှာပြင်ဆင်မှုအတွက်လုပ်ခဲ့တာတော့ကျွန်တော်ကြာပါပြီဒါပေမဲ့အခုဒီနှစ်မှာတော့ကျွန်တော်အင်တိုက်အားတိုင်းနဲ့လှုပ်လာနိုင်ပါတယ်နောက်မြန်မာကော်ဖီလည်းနိုင်ငံတကာသိလာပါပြီဟိုအရေးသေးအဖြစ်ကောင်းတယ်ကျွန်တော်ရဲ့ဝန်ဆောင်မှုအဖြစ်ကောင်းတယ်ဆိုပြီးတော့နာမည်ကလည်းထွက်လာပါတယ်ခင်ဗျ
အဲ့တော့မြန်မာပြည်ကော်ဖီတွေကိုဒီကုန်ကြမ်းအဖြစ်နဲ့ထုတ်ရောင်းနေတာတဲ့အခုလိုမျိုးကုန်ကြောအဖြစ်ထုတ်ပြီးတော့ပေါ့နော်စားသုံးသူတွေလက်ထဲကိုဖြန့်ဖြူးတာကဒီပို့ပြီးတော့အကျိုးများရှိစေတယ်ဆိုတဲ့သဘောပေါ့
အော်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကတော့ညံကြီးရှင်ကော်ဖီကိုအဓိကတောင်သူတွေအကျိုးရှိဖို့ပေါ့နော်ကုန်ပစ္စည်းကိုအရင်တော့ကကျွန်တော်တို့ကုန်ကြမ်းအနေနဲ့ပဲရောင်းနေရတာနေပြီးတော့မှကုန်ကြောအနေနဲ့ထုတ်ပြီးတော့မှနိုင်ငံတကာကိုထွက်ပြီးတော့ရောင်းမယ်ဟိုတောင်သူတွေကိုလည်းနှစ်စဉ်ကျွန်တော်တို့ဟိုဝင်ငွေပို့ရအောင်လို့နောက်တစ်ခါကျတော့အလုတ်ကင်ခွင့်ရေးတွေရအောင်လို့နောက်ဆုံးတစ်ခုကတော့အသိပညာတွေရအောင်ပေါ့နော်အဲ့လိုမျိုးလုပ်ရင်းနဲ့ထုတ်ကုန်တွေထုတ်တယ်ကျွန်တော်တို့လုပ်ငန်းကိုလည်းအကြမ်းများအဖြစ်ဟိုတောင်သူတွေကနေပြီးတော့မှဝင်ရောက်ပြီးတော့လုတ်ကင်နိုင်တဲ့လုပ်ငန်းတွေကျွန်တော်ရည်စူးလာပါတယ်အဲ့တော့အခု marketing အနေနဲ့ပြောရရင်လည်းကျွန်တော်ဟိုပစ္စည်းကိုပြည်တွင်းမှာဟိုဈေးကွက်ထဲမှာအရောင်းရတော့ပစ္စည်းနေနဲ့ရှိလာပါတယ်အဲ့ဒီရောင်းရတဲ့နေထားပုံမူပြီးတော့ကျွန်တော်တို့ပစ္စည်းတွေကိုနိုင်ငံတကာဟိုဒီဟိုဟာပေါ့လာလေတဲ့လူတွေကဝယ်သွားပါတယ်ဝယ်သွားရင်လည်းကျွန်တော်တို့ email တွေပို့ပါတယ်ဒါဒီပုံပစ္စည်းကိုသူတို့နိုင်ငံမှာရောင်းကြပါတယ်ဆိုပြီးတော့ပို့လာပါတယ်။နောက်အဲ့ဒီလူတွေကပဲသူတို့နိုင်ငံမှာရှိနေတဲ့ importer တွေ distributor တွေနဲ့ချိတ်ဆက်ပေးပါတယ်။အဲ့တော့ဟိုကျွန်တော်တို့အဓိကပြောချင်တာကတော့ကိုယ်မှသာတကယ်ကိုအရေးသွေးရှိတယ်။ကိုယ်မှသာတကယ်ကိုလုံနိုင်ကြနိုင်တဲ့အခြေအနေရှိတယ်ဆိုအခုချိန်ကတော့လမ်းစပွင့်နိုင်တဲ့အနေအထား။နောက်တစ်ခါကျတော့ကျွန်တော်တို့အတွက် export ဆိုတဲ့ဟာကိုစပြီးတော့မှန်းနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်။ကျွန်တော်နိုင်ငံကရှိနေတဲ့ဒီသဘာဝပြန်စားတာပေါ့။ဆိုင်ကြီးရနေထွက်တဲ့ဟာကိုလူတိုင်းကလက်ခံပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဟိုစူးစမ်းပြီးတော့ဒီနှစ်ဒီပိုင်းမှာနိုင်ငံတကာစည်းကွက်တွေကိုချဲ့ထွင်ပြီးတော့နိုင်ငံတနိုင်ငံပြီးတနိုင်ငံပေါ့နော်ကျွန်တော်လုပ်သွားမယ်လို့ဒီမှတ်လာပါတယ်ခင
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးခဏဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်တင်လာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်တောသားရှင်များရှင် VOA မြန်မာပိုင်းကိုအင်တာနက်ကနေဝေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရယ်တောသားရှင်တွေနားဆင်လို့ရတဲ့တိတိချင်းတွေတောင်းယူလို့ရယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေအတွက်ကတော့0932333999လေးကိုခေါ်ဆိုနိုင်ပါရယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိမ်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါရယ်အခုတော့မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းလဲဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ရောရှိမှာခင်ဗျာ2024ထုတ်ဖို့ပြောဆိုခြင်းကိုတိကျစီရာကြောင်းဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေတက်ဝင်နေကြတဲ့ဆက်သွယ်ပုံမှာ66ဂါကြီးပါဝင်တဲ့ဒီဆက်သွယ်ဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကံကွက်သူတွေအတွက်ကျေနပ်လောက်စရာရှိပါသလား။ဂ China aya siam shiu suin le ba jao ma le. Tarashi ni ma yo di ubri ne patat pi lo pyin sin bu da ma mho phyat tain bu twa khai lon ne amin yu sa shi ba da la. La me inga ne nya bai da li lai season ma suin ni ma phit par de. Pawin suin ni lu du ri view yi ko ku ye phone number twi chu pu tha me suin da li lai season lwin thau de che ma kho yu ma phit par de. Da ma mho sa ne phit si atan fine ne phit si ku ye mi gon da ma mho ku ye nyin ni ko chu tin pi pu tha nai ma de. View yi ma bai ye phone number ka 1-2-3-2-3-2-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-
ဒီ American အတန်ရဲ့တရားလေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ည9:00တိုင်းတရားလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထိတ်ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။ American က Vizio Company ကထုတ်တဲ့ Smart TV တွေဟာအင်ရှင်တွေနဲ့ပတ်သက်တဲ့အပြုအမူအသေးစိတ်ကို TV ထဲမှာပါတဲ့ software ကနေသူတို့မသိအောင်ရယူပြီးတော့အဲ့ဒီအချက်အလက်တွေကိုတခြားကုမ္ပဏီတွေကိုရောင်းချခဲ့တဲ့အတွက် American အစိုးရကဒေါ်လာ2တန်းကျော်တန်ငွေရိုက်ခဲ့ပါတယ်။ Internet ချိတ်ဆက်အသုံးပြုတဲ့ Smart TV တွေက TV ကြည့်နေသူတွေနဲ့ပတ်သက်တဲ့အကြောင်းတွေကိုဘယ်လိုစုဆောင်းနေသလဲ၊စုဆောင်းလို့မရနိုင်အောင်ဘယ်လိုကာကွယ်နိုင်သလဲဆိုတာကိုမဆူမြမွန်က blogger တွေပြောသမျှအစီအစဉ်မှာရှင်းပြထားပါရရှင်။
ကိုသားညူ smart tv ဝယ်ဖို့အစီအစဉ်ရှိတယ်ဆိုရင်လေအရင်ဆုံးတော့အဲ့ဒီ tv ကိုဆက်ဆချင်းဆင်လို့ရှိရင် setting ကိုအသေးချဖတ်ပြီးလုပ်အောင်နော်မဟုတ်ရင်တော့ tv ကကိုယ့်ကိုပြန်ကြည့်နေလိမ့်မယ
်အဆမ်းပါလားဗျဘယ်လိုမျိုးကြည့်တာလဲမဆွေးပြောင်းမလား
video smart tv တွေတည်မကြောက်လားရှင်အဲ့ဒီ tv တွေကအဲ့ရ tv ကြည့်သူတွေရဲ့အချက်လက်တွေစုပြီးတော့မှတခြားကုမ္ပဏီတွေကိုပြန်ရောင်းလို့ American အစိုးရကိုဒေါ်လာ 1.2 တန်းဒဏ်ငွေဆောင်ရတဲ့တည်လေ
သိရလေ2014 February လကစပြီးတော့အမေရိကမှာရောင်းခဲ့တဲ့ video company ထုတ် smart tv အလုံးပေါင်း 7 တန်းလောက်က TV တက်ထားတဲ့အင်္ဂါလူတွေဘလို့အစီအစဉ်တွေကြည့်တယ်လဲဘလို့စိတ်ဝင်စားမှုတွေရှိတယ်ဆိုတာကိုဒီ TV ထဲမှာပါတဲ့ software ကနေမှတ်ထားပြီးတော့အဲ့ဒီအချက်လက်တွေကို video company ရဲ့ server ကြီးကိုပန်းရှင်းနေမသိအောင်ပြန်ပို့ပေးတယ်အဲ့ဒီကနေမှ video company ကတခြားလုပ်ငန်းတွေကိုပြန်ရောင်းတာလေ
အဲ့လိုလုပ်နေတာဟာပိုင်ရှင်တွေကိုအသိမပေးဘဲနဲ့သူတို့ရဲ့အချက်အလက်တွေကိုခိုးယူအသုံးချတာဖြစ်တယ်လို့ American အစိုးရရဲ့ဒီစားသုံးသူကာကွယ်ရေးနဲ့စီးပွားရေးမမှန်မကန်လုပ်မှုတားဆီးရေးဌာန FTC ကဆုံးဖြတ်ပြီးတော့မှဒဏ်ငွေရိုက်တာရှင် Vizio Smart TV တွေကဘလို့အချက်တွေစုဆောင်းနေဆိုတာကို FTC ကသူ့ရဲ့ blog မှာအသေးစိတ်ရေးပြထားတဲ့ Vizio Smart TV တက်ထားတဲ့အိမ်တိုင်းမှာဒီ TV ကိုဘာဆက်နဲ့ဘာ line နဲ့တွဲကြည့်နေတယ်လဲဆိုတာကစပြီးတော့မှဘာရုပ်ရှင်တွေဘာအစီအစဉ်တွေဘလို့သတင်းတွေကြီးကြတယ်လဲဆိုတဲ့အချက်တွေကိုစက္ကန့်နဲ့အမျှရယူခဲ့တယ်တဲ့ဒါရင်မကောက်ဘူးအဲ့ဒီအိမ်က internet ချိတ်ထားတဲ့ IP address တို့ဘယ်အပိုင်းမှာနေတယ်လဲဆိုတာသိနိုင်တဲ့ postcode zip code တို့အပြင်တခြားအချက်အလက်တွေကို TV ထဲက software ကနေပြီးတော့စုဆောင်းယူခဲ့တယ်ရယူရတာနဲ့မပြီးဘဲနဲ့ဒီလေလာသုံးသက်တဲ့ကုမ္ပဏီတွေကြော်ညာကုမ္ပဏီတွေလိုမျိုးတခြားကုမ္ပဏီတွေကိုထပ်ဆင့်ရောင်းခဲ့တယ်လို့ FTC ရဲ့ blog မှာရေးပြထားပါတယ် Vizio ကတော့သူတို့အခုလိုမျိုးရယူတဲ့အချက်အလက်တွေမှာဘယ်အချက်အလက်တွေဟာဘယ်အိမ်ကဖြစ်တယ်ဆိုတာကိုလုံးဝမသိနိုင်ပါဘူးလို့အခိုင်အမာပြောတာပဲ
အခုတော့ဒီ American ပိုင် Vizio ကုမ္ပဏီကဒဏ်ကြီး 1.2 တန်းပေးရတဲ့အပြင် 2016 မတ်လ1ရက်နေ့မတိုင်ခင်ထိပြီးခဲ့တဲ့2နှစ်ကျော်အတွင်းသူတို့စုဆောင်းရယူထားသမျှ TV ပိုင်ရှင်တွေရဲ့အချက်လက်တွေအားလုံးကိုဖျက်ပစ်ပါမယ်လို့လည်းအာမခံခဲ့ရတယ်။နောက် TV ပိုင်ရှင်တွေကဘလို့အစီအစဉ်တွေကိုစိတ်ဝင်စားလဲဆိုတာသိအောင်အချက်လက်တွေရယူမယ်ဆိုလို့ရှိရင်ကိုယ်ကံရှင်တွေကိုအရင်အသိပေးခွင့်ပြုချက်တောင်းရတော့မယ်။အဲ့ဒါက Vizio တခုတည်းပါပါမဟုတ်ဘူး Smart TV ထုတ်တဲ့ကုမ္ပဏီတိုင်းအနေနဲ့ TV ပိုင်ရှင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုသူတို့ကအသိပေးပြီးတော့မှရယူရမယ်ဆိုပြီးတော့ FTC ကသူ့ရဲ့ blog post မှာပြပြတသားရေးထားတယ်ဗျ
တကယ်တော့ internet နဲ့ချိတ်ဆက်ထားသမျှ smart tv တွေတိုင်းက tv ပိုင်ရှင်တွေနဲ့ပတ်သက်သမျှအချက်အလက်တွေကိုရယူတာနဲ့ပတ်သက်ပြီးတော့စိုးရိမ်စရာကောင်းတယ်လို့ပြောနေတာအရင်တည်းကရှိခဲ့တာရှင် Samsung ကထုတ်တဲ့ smart tv model တချို့ဆိုလို့ရှိရင်အိမ်ကလူတွေပြောနေတဲ့အသံတွေနဲ့ type လုပ်တဲ့စာသားတွေကိုအိမ်ရှင်တွေမသိအောင် tv ထဲက software ကရယူခဲ့တယ်ဆိုတာကို2015ခုနှစ်မှာသတင်းတွေထွက်ပေါ်လာခဲ့ပါတယ်အသံနဲ့အမိန်ပေးခိုင်းလို့ရပြီးတော့ပို့ပြီးအစ်စ်မြင့်တဲ့ feature တွေကို tv အစ်စ်တွေကြားလို့ရှိရင်ထည့်နိုင်ဖို့အတွက် Samsung ကလုပ်ခဲ့တာ
Smart TV တွေထုတ်နေတဲ့ LG ကုမ္ပဏီဆိုလည်းအတူတူပဲလေ TV ကြည့်သူတွေဘယ်ချိန်မှာဘယ်လိုမျိုးအစီအစဉ်မျိုးတွေကြည့်တတ်တယ်လဲဆိုတာကိုမှတ်ထားပြီးတော့ကုမ္ပဏီကိုပြန်အသိပေးနေတယ်ဆိုတာ2013ခုနှစ်ကြာမှသိခဲ့ကြရမဟုတ်လား LG ကတော့ TV ကြည့်ရသူတွေရဲ့အပြုအမူတွေပေါ်မှာမူတည်ပြီးတော့သူတို့စိတ်ဝင်စားမဲ့ကြော်ညာတွေတိုက်ရိုက်ပို့ပေးနိုင်ဖို့အတွက်လုပ်တာပါလို့ပြောတာပဲ
Rajang Smart TV Miyazua, Panshin Wee Jango Chia Kang Nijare, Vizio Garo Midwalu Tanya Kanyare Lusure Gangsene, The Verge Online Dream Website Samad Kuma Jitaware, Internet Chibiro Chinese Smart TV Rere Mama Kobau, Amazon Fire TV, Apple TV, Android TV Lumio, TV Net Chibiro, Live Stream TV Rejiloya on Lutare, Streaming Box Mure, Koi Machine Solution Le, Eri Sedriga, Ko Chang Chaledri, Sunira, Deja Dalau Shire, Lu Jibare, England Lura, Track Lode Lupiovare.
Vizio Net Chasma TV Requaraga, Kupetana Pite Vizio TV Rima, TV Pansion Siga, Chaledigu, Yayuame, Sure Settingu, Seon Togrega, Puentare, Ero Tagu Dreamita, Mija Duriga, Karabo.
Wired Magazine online soundbar ku a che khan biro khat tu do bae pyaw pya se di Vizio Smart TV re ma so lo shin no smart interactivity so ra ko sha ya ba me menu ka ni de sin system ko twa a ri aw ka ma reset and admin so ra ma di smart interactivity ko off lo lai lo shin tracking snit pait twa ma phit par de LG Smart TV re ma so yin no live plus lo kho ba de TV menu ma Live Plus ဆိုတာကိုသွားချပိတ်ထားလိုက်လို့ရပါတယ်။ဒါပေမဲ့နောက်ပိုင်းထုတ်တဲ့ WebOS စနစ်သုံး LG TV တွေဆိုရင်တော့စက်ရုံထုတ်ထဲကပိတ်ထားပြီးသားပါလာပါတယ
်။ Samsung Smart TV တွေကတော့ TV ကိုပထမဆုံးအချိန်စဖုံးပွင့်ခြင်းမှာပဲကိုဘာတွေကြည့်တယ်လဲဆိုတာကိုသူတို့က track လုပ်ချင်ပါတယ်။ခွင့်ပေးမလားလို့မေးလို့ရှိပါတယ်။အဲ့ဒီအခါမှာ no လို့ဖြေလို့ရပါတယ်။ဒါမှမဟုတ်လို့ရှိရင် menu မှာ terms and policy ဆိုတဲ့နေရာကိုသွားပြီးတော့အဲ့အောက်က Simplus and Marketing ဆိုတာကို disable လို့ပိတ်ထားလို့ရပါတယ်။Sony TV တွေဆိုလို့ရှိရင်လည်းအတူတူပါပဲ TV ကိုပထမဆုံး setup လုပ်လို့ရှိရင် tracking စနစ်ကို disable လုပ်ပိတ်ထားလို့ရပါတယ
်တခုရှိတာကအဲ့ဒီလိုမျိုး smart TV တွေရဲ့ tracking စနစ်တွေကို disable လုပ်လိုက်လို့ရှိရင်ကိုကြိုက်တဲ့ရုပ်ရှင်မျိုးတွေအစီအစဉ်မျိုးတွေကို smart TV ကနေပြီးတော့အကြံပေးတာမျိုးတော့ရှိတော့မှာမဟုတ်ပါဘူးတို့က TV ကြည့်တဲ့သူနဲ့ပတ်သက်လို့ track လုပ်တယ်ဆိုတာကလည်းအဓိကကြော်ညာဖို့တို့ရဲ့ပစ္စည်းတွေပိုကောင်းအောင်လုပ်နိုင်ဖို့ကြည့်တဲ့သူတွေကြိုက်တဲ့ဇလန်းအမျိုးအစားတွေကိုရွေးပေးဖို့မဟုတ်လားကိုသားညုံရဲ့
တကယ်တော့ Smart TV တွေမှာမဟုတ်ပါဘူး။ Internet နဲ့ချိတ်ဆက်ထားသမျှပစ္စည်းတွေကတနည်းမဟုတ်တနည်းနဲ့သုံးနေသူနဲ့ပတ်သက်လို့ဘလို့အလေးထားတွေရှိကြလဲဆိုတာကိုစုံစမ်းမှတ်သားနေကြတာပဲမဆွေးမမော။တချို့ website တွေဆိုလည်းအတူတူပါပဲ။ကိုကသူတို့ရဲ့ web page မှာဘလို့အကြောင်းတွေကိုဘလောက်ကြကြကြည့်တယ်လဲ။ဘာတွေစိတ်ဝင်စားပုံရတယ်လဲဆိုတာကိုမှတ်နေကြတာပဲ။သူတို့ဘက်ကကျတော့သူတို့စီလာသူတွေဘလို့အကြောင်းတွေကိုသိကျင်ကြတယ်လဲစိတ်ဝင်စားတယ်လဲဆိုတာကိုသုံးသပ်နိုင်ဖို့လေ့လာတာပါ။
တေးကြတာကတော့ internet ဝန်ဆောင်မှုပေးတဲ့သူတွေကကိုဘာကြည့်နေတယ်လဲဖတ်နေတယ်လဲဆိုတာကိုနီးတူပဲသူတို့ကလည်းအားလုံးကိုကြည့်နေမြင်နေကြပါတယ်။တစ်ဖက်ကလည်းအဲ့လိုလုံနိုင်လို့ကာယကံရှင်မသိအောင်လို့သူတို့နဲ့ပတ်သက်တာတွေစုဆောင်းတာကဘလို့မှမဖြစ်သင့်ပါဘူး။ Vizio Smart TV တွေလိုပဲပေါ့။ဒါပေမဲ့သူတို့ကြောင့် internet ဆက် smart PC တွေသုံးနေကြတဲ့ခေတ်ကြီးမှာကိုနဲ့ပတ်သက်တဲ့အချက်အလက်တွေရဲ့လုံခြုံရေးပြဿနာကဘလောက်ကြီးကျယ်တယ်လဲဆိုတာသတိပြုသင့်တယ်ဆိုတာကိုသတိထပ်ပြီးတော့ပေးလိုက်တယ်လို့ဖြစ်နေပါတယ်ရှင်။
မဆူမြတ်မွန်စီစဉ်ပြီးကိုသားညို့ကိုကုညီတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ POA မြန်မာပိုင်းရဲ့တင်ဒင်လာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တင်ဒင်ပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်တင်ဒင်လောအစီအစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့အနုပညာလောကကတင်ဒင်တူတူတူတွေကိုကိုကျော်အောင်လင်းကစူးစီးတင်ဆက်ထားပါတယ်ရှင်။
ဖက်ရှင်လောကရဲ့အနာဂတ်ရေးကိုဆွေးနွေးကြတဲ့ဖက်ရှင်နည်းပညာဆိုင်ရာညီလာခံတစ်ခုကိုဂျာမနီနိုင်ငံမြို့တော်ဘာလင်မှာဇန်နဝါရီ5ရက်နေ့ကကျင်းပခဲ့ပြီးတော့အဲ့ဒီညီလာခံမှာနိုင်ငံတကာဖက်ရှင်လောကသားတွေကသူတို့ဖန်တီးထားတဲ့ဖက်ရှင်ပစ္စည်းမျိုးမျိုးပြသခဲ့ကြပါတယ်။အဲ့ထဲမှာအမေရိကန်ဂျာမန်ဖက်ရှင်ဒီဇိုင်နာလီလာမူလာဖန်တီးထားတဲ့ဂီတကိုထိတွေ့ခံစားနိုင်တဲ့ဖက်ရှင်ဝတ်စုံတွေကစိတ်ဝင်စားစရာပါ။ဒါကတော့ရေပွဲဖက်ရှင်ဝစ်စုံပါတဲ့သူ့နားကိုကတ်ဖို့တော့တော်တော်စဉ်းစားရပါလိမ့်မယ်ဂျာမန်ဒီဇိုင်နာလီနာဝက်ဆွန်ဖန်တီးထားတာပါလက်စင်မီတွေကိုရတနာလိုစင်မြန်းထားတဲ့အင်ဂျီကိုတော့ဒတ်ဒီဇိုင်နာအန်ယာဒရဂန်ကဖန်တီးထားပါတယ်ဒီဖက်ရှင်နည်းပညာညီလာခံကိုတစ်နှစ်မှနှစ်ကြိမ်ဘာလင်မြို့မှာကျင်းပပါတယ်အနာဂတ်ဖက်ရှင်လောကမှာမြင်လာရမယ့်ပုံစံသစ်နည်းသစ်တွေကို
ဒီညီလာခံကနေပြီးတော့စိတ်ကူးရင်ခံမှန်းကြည့်လို့ရတယ်လို့ဖက်ရှင်လောကကိုစိတ်ဝင်စားသူတွေအတွက်လည်းအကြံသစ်ဉာဏ်သစ်တွေထွက်လာနိုင်ပါတယ်ဖက်ရှင်ဝိထရေနဲ့ပတ်သက်ပြီးတော့မချေမနှက်ဆန္ဒပြကြတဲ့သူတွေလည်းဂျာမနီမြို့တော်ဘာလင်မှာဇူလိုင်လ4ရက်နေ့ကရှိခဲ့ပါသေးတယ် PETA လို့ခေါ်တဲ့တိရစ္ဆာန်ခွင့်ရေးတောင်းဆိုသူတွေကနာမည်ကျော်ထဲဆိုင်ကြီးတစ်ခုဖြစ်တဲ့ Carlos Gendorf ရှိမှာတရေတဲ့အဝတ်ထည်တွေချုပ်လုရောင်းချနေတာကိုကန့်ကွက်တဲ့အနေနဲ့အခုလိုဆန္ဒပြနေကြတာပါနှစ်စဉ်နှစ်တိုင်းနွားသိုးမိချောင်းစတဲ့တရဝါတွေတန်းတထောင်လောက်အဝတ်ထည်ဖက်ရှင်လောကအတွက်အသက်ခံနေကြရတယ်ဆိုတာကိုသတိထားမိအောင်ရောင်းသူရောဝယ်သူရောအဝတ်စားဒီဇိုင်းဖန်တီးကြတဲ့သူတွေရောဒီချက်ကိုသတိထားမိပြီးတော့တရေတွေပေါ်မှာထားတဲ့သူတွေရဲ့အမြင်တွေကိုပြန်ပြီးတော့သုံးသပ်လို့ရနိုင်အောင်အခုလိုဆန္ဒပြကြရတာပါလို့ဆိုပါတယ်ဒီပညာဖန်တီးမှုဟာလွတ်လပ်တယ်ဘာအကြောင်းရပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်အချိန်မှာပဲဖြစ်ဖြစ်ကိုကြိုက်တယ်လို့ဖန်တီးနိုင်ပါတယ်ဖန်တီးနိုင်ခွင့်လည်းရှိပါတယ်အီတလီနိုင်ငံမြောက်ပိုင်းကက်စတနာရိုအရက်ကလယ်ကွင်းပြင်မှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ရုပ်ပုံကိုလယ်ထွန်ဆက်နဲ့ဖန်တီးထားတဲ့သူကတော့အီတလီနေရာအနုပညာရှင်ဒရီယိုဂင်ဘရစ်မှာဂျာမနီနိုင်ငံမှာကျင်းပနေတဲ့စက်မှုထိပ်သီးနိုင်ငံ20 G20 စည်းဝေးမတိုင်ခင်ရပ်ပိုင်းလိုမှာဖန်တီးခဲ့တာပါဒီဖန်တီးမှုကိုတော့မြေပြင်ကနေပုံပေါ်အောင်ကြည့်လို့မရပါဘူးဝေဟင်ကနေရှုစားရမယ့်လေကွင်းပကြီးဖြစ်ပါတယ်ရဲ့နိုင်ငံတွင်းမှာပဲလေထွန်ဆက်တစ်စီးနဲ့ဖန်တီးခဲ့ပြီးတော့မကြာခင်မှာပဲပြန်ပြီးတော့ဖြတ်ပါလိမ့်မယ်ဒါမှလည်းပုံမှန်စိုက်ပျိုးမှုတွေပြန်ပြီးတော့လုပ်လို့ရမှာပါဂင်ဘရင်ရဲ့ဖန်တီးမှုတွေကရိတ်သိမ်းချိန်နဲ့ပြိုးကျချိန်ကြားမှာလုပ်လို့ရှိပါတယ်ထူးခြားတဲ့အမှုပညာရှင်နောက်တစ်ဦးကတော့တောင်ကိုရီးယားကဒီကမ်ပင်မှာသူကရေပေါ်မှာအယုတ်ရေးတဲ့သူမဟုတ်ပါဘူးကော်ဖီပေါ်မှာအယုတ်ရေးတဲ့သူပါ18နှစ်သားမှာကော်ဖီကိုဘလို့ကောက်အောင်ဖြော်မလဲဆိုတာကိုသူသိခဲ့ပြီးတော့ကော်ဖီပေါ်ကအမြုပ်တွေမှာအလှဖန်တီးရတဲ့အရာတော်ကိုဆွဲလိုက်ခဲ့တာပါအသက်23နှစ်မှာတော့ကိုပိုင်ကော်ဖီဆိုင်တစ်ခုမြို့တော်ဆိုးမှာသူဖွင့်နိုင်ခဲ့ပါတယ်တောင်ကိုရီးယားမှာကော်ဖီရင်ချင်းမှုကအချိန်တော်တော်မြင့်နေတာကြောင့်ကော်ဖီဆိုင်တွေကလည်းထူးတဲ့ထူးကောင်းတဲ့ကောင်းအောင်ပြိုင်နေကြတာပါဒီကမ်ပင်ရဲ့ကော်ဖီဆိုင်မှာတော့ကဘာကျော်ပကြီးသမားဖန်ဆန်ဗန်ဂိုးရဲ့ကျေစုံညလိုပကြီးမျိုးအက်ဒဝတ်မန့်ရဲ့အော်ဒန်လိုပကြီးတွေကိုကော်ဖီကွက်ထဲမှာမြင်ရုံမကဒီပကြီးတွေကိုအရသာခံပြီးတော့လဲတောက်လို့ရပါတယ်သူရဲ့ကော်ဖီနုပညာဖန်တီးမှုဟာအင်တာနက်လူမှုကွင်းရက်မှာအတော်လေးနာမည်ကြီးနေပြီးတော့ Instagram လူမှုဆက်သွယ်ရေးကွင်းရက်တစ်ခုထဲမှာတင်သူရဲ့ဖန်တီးမှုတွေကိုမပြတ်စောင့်ကြည့်အားပေးနေတဲ့သူပေါင်း 36,000 ကျော်ရှိနေပါပြီဤကမ်ပင်ရဲ့အနုပညာကော်ဖီတစ်ခွက်ကိုတောက်မယ်ဆိုရင်တော့ကိုရီးယားဝန်ငွေ1000လောက်ပေးရပါလိမ့်မယ်။သိပြီးတော့ဈေးကြီးမယ်လို့တော့မထင်ပါနဲ့။တခြားဆိုင်ကကော်ဖီတွေထက်နည်းနည်းပဲပို့ပြီးတော့ဈေးကြီးတာ
။ကဘာတဝမ်းမှာထူခြားတဲ့အမှုပညာသတင်းတူတူထွားထွားတွေကိုကုကြောအောင်လင်းကစူးစီးတင်ပြသွားတော့ပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်ပညာရေးနဲ့ပတ်သက်တဲ့ကိုဇာနီရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်။မတူညီတဲ့ယုံကြည်ချက်တွေ၊သဘောထားတွေကိုဆွေးနွေးညှိနှိုင်းအဖြေရှာနိုင်တဲ့အရေးချင်းဟာအရေးကြီးတယ်ဆိုတာပါပဲ။လူဖွဲ့စည်းအတွင်းမှာပုဂ္ဂလိကခံယူချက်ကြောင့်ပဲဖြစ်ဖြစ်ကိုယ်ကိုယ်ယုံကြည်မှုတလေထုံးစံအရာပဲဖြစ်ဖြစ်လူမှုစီးပွားရေးနောက်ခံအတွေ့အကြုံတွေကြောင့်ပဲဖြစ်ဖြစ်ဖွဲ့ပြတဲ့အမြင်တွေခံယူချက်တွေရှိတယ်ဆိုတာတွေ့ရပါတယ်အဲ့လိုမတူညီတဲ့ယုံကြည်ချက်ခံယူချက်တွေကိုဘယ်လိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေချမယ်ဆိုတဲ့အကြည့်အချင်းဟာစိတ်ကိုအရေးကြီးပါတယ်ဒီနေရာမှာကျွန်တော်အခွင့်အရေးတော့ကျွန်တော်ဟုတ်တယောက်ပညာသင်ယူနေတဲ့ဆက်ကတော့သင်စားသင်ယူမှုပုံစံတစ်ခုကိုဖျက်ပြချင်ပါတယ်ကျွန်တော်တို့အတန်းထဲမှာကျောင်းသား10ယောက်လောက်ပဲရှိပါတယ်ဆရာကနေပြတော့အဖတ်စင်အားရရပိုင်းဆိုင်ရာသဘောတရားပိုင်းဆိုင်ရာအိမ်မွေးနဲ့နဲ့တဲ့ကိစ္စရက်ကြီးပြဿနာတွေကိုချပြပေးပြီးတော့ကျောင်းသားတွေကိုဝိုင်းဝန်းဖြေရှင်းတဲ့ပုံစံမျိုးနဲ့သင်ယူစီတာဖြစ်ပါတယ်အဲ့တော့ကျောင်းသားတွေကိုတူးဦးချင်းအလိုက်ပဲဖြစ်ဖြစ်ပုစုဖက်တော့ပဲဖြစ်ဖြစ်တူညီတဲ့ရှုတော်မျိုးမျိုးကနေပြတော့ရက်တည်သေးတယ်အပြန်အလှန်ဆွေးနွေးစီပါတယ်နောက်ဆုံးမှစုပေါင်းပြတော့အဖြေရှာစီပါတယ်ကျွန်တော်အဲ့ဒီနေရာမှာပါသွားတွေ့လဲဆိုတော့တို့ဒီအမေရိကန်ပြည်ထောင်စုမှာကျောင်းသားလူငယ်တွေကိုဘယ်လိုမျိုးလေ့ကျင့်ပြုစုပြောထောင်ပေးနေတယ်လဲဆိုတာပါပဲကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုပြောဆိုနိုင်အောင်ပ
ပြောဆိုရတဲ့အရေးချင်းတွေရှိလာအောင်ပထမဆုံးတို့လေ့ကျင့်ပေးတယ်အဲ့ဒီအရေးချင်းများနဲ့တစ်ဆင့်ပြောဆိုတဲ့အခါမှာအချက်လက်တွေခင်ခင်နဲ့အထောက်ထားတွေနဲ့အများနာလေလာအောင်လက်ခံနိုင်အောင်ပြောဆိုတင်ပြနိုင်တဲ့အရေးချင်းတွေတို့လေ့ကျင့်ပေးတယ်အဲ့ဒါချက်ပို့ပြီးတော့အရေးကြီးကကိုယ်ယူဆနဲ့ကွဲပြားတဲ့အခါတစ်ခါတည်းမှာလုံးလုံးဆန့်ကျင်မှုရှိတဲ့အခြေအနေတွေကိုကြုံတွေ့လာတဲ့အခါမ
แต่ไม่พอสิแต่มันไม่好了先，再准备พอสิ你那个你也得你的，找到阿张婆爷，他婆他不露西嘞，都也看有这对个，哪场不咯？都在会判翻查的，都在那个以前的事了，这样个看的嘛，他等下的嘛，你先去就就场别个嘞，过一段时间呢，没住嘞，过一段嘞就是阿张那个，家嘞看嘛不露没有，中间也没不露没有长远也没不，这些呢。
第一家用的这些，非常难通得来的，以前的也来的。俺们那场被弄上的这些，别人随便比了，书包、汽车的、列车的，就那路也来的，是吧？对也来的。俺看的嘛是要标的路吧？哎，以前的啊，就那路沙田站的那里出的咯。哎，这不话嘞，我了解他。快点嘞，就快些，就嘛进来嘞，看嘛，后面没压不住，哎，一记的说了吧？哎，哎，以前的我就那路。
就就就长兵来嘛，就得要钱这边贴贴，连马路拍戏这边贴贴，他大家是不，后面没有不着，多接些这个怎么办？另外，阿爸先点赞你嘞，多用几下看那对，不如将杨牛妈妈说，多用几下你的个发文顺利皮肤配合一下子。email 是burmese@voanews.com，burmese@voanews.com。
下一期，这对阿妹的父母能够将家来看呢，只能先说对话呢。那么，票的时间正式开始，都用几下时间我讨论，别来的话，票一个内库讨论，别个的，等下一下时间我，时间比比前，你马上拿钱呀，先拿呀，你再等下一期，来到米家东山的阿些的多个的表面上送讨论，别多阿妈吧。
คุณรู้จักสิ่งนี้เช่นเดียวกันสองอย่างที่เรียนเชิงชั่วโมงมาตั้งยี่ทายกับพี่ๆไปบ้างอีกเรื่องหนึ่งมุสลิมอยู่ยันตีหนามิสูบีดาวน์ชิดูเรื่องอัลบั้มคันในจีมาเวอีเล่ตั้งพอดีกันรอเลขจันอิสลามเอสุนยาไอเอสตัวจ่าริกูเต็งเดสเซนไปเสด็จชาวบุญจ้าเซ็ปไปเลย อันนี้ก็ได้ไปเรียนที่ในจีมาเวนยมบ่าวได้ไปเรียนไปกันเลยไอเอสส่งยาดีไปบอกพี่มาทับีลีจังอันนี้ได้แค่นี้บ้างเลยสุดท้ายจ่าริกาตีกันปงขวบส่งในเว็บบีปงอันนี้ได้อินยูได้กูเว็บบีชาวบุญเชนเลนี่อะไรเนี่ยที่น่าสงสัยได้ไปหาพี่ท่านส่งเมลูอีเล่ได้ไปวันนี้กับพี่บ้างเลยซีเรียสุยานได้ไปวันนี้จะพี่บ้านนี่ได้ช่างนี้จะเสพไปส่งตะโพยูเว็บบีกูหลับตั้งกากาจ้าวันเสียจะเป็นนี่ได้ส่งนี้ไปเรียนเลยสักเดือนโมเพียงเส้นนี้จีมาเว เซเวียนเองก็ทำไม่งั้นปีนี้ต้องกู้เงินเพียงลำพิการหมดเนื้อจริงเพื่อป้องกันไปไหมอเมริกันทำอะไรตอนนี้ทรัมป์ยังจีนทำวันศุกร์นี้มิสเตอร์ทรัมป์ยังจำเป็นเดโมแครตทำอะไรล่ะฮิลลารีคลินตันก็ที่น่าจะไม่ได้เชื่อเลยเป็นเมลูกรีบอยู่เลยรัสเซียเช่นนี้อุดโอเย่ในทางเศรษฐกิจจึงอาจจะสูบหน้าปัตตาลุ่มตีวุ่นรัสเซียสุยากาที่กันนี้ตีนหลานนี้มาเปลี่ยวสวาร์ รัสเซียเช่นนี้นัทเลียกูมตีวุ่นเลยรัสเซียสุยาเปียกุญยาเดเมทรีฟัสโคกับเปียสูบีรัสเซียเช่นนี้เรียนเอาตัวอย่างนั้นยังจะก็เสียตัวดีทั้งหมดที่อาคารมาสร้างที่ไหนมุ่งเลยเปียสวาร์เลยอเมริกันเนี่ยธุรกิจจะเสียสัญญาที่มาหมู่กับซาบีดูจะลานีบีพิเปเมนเอาแต่สัญญาเสียดีมีอาเปียชินีที่เรื่องอเมริกันเองจะให้คนจีเร็กซ์ตีลาสังกัดที่กันอิสตันบูมยูโรมาเปียสูตัวบาร์เลยเช่น
ตอนนี้จริงๆก็มาตั้งยี่ทายกันจริงๆไปแค่รับว่าที่นี่ด้วยซีซั่นทั้งโลกยังมุกมาเข้มพิจารณาพิบารีฟิวอเมริกันแต่เมื่อเข็นยามาว่าซีซั่นโอยามาสนุกเช่นเมื่อเช้านายนี่คนนั้นไอที่แล้วดูมีดาตรงเส้นเลเซอร์เลเซอร์เชิงงานเนี่ยแล้วมีดาที่อากูเซรุกันในพายุน่าสินัยมาเลยตอนเช้ามีอันนี้ก็ยามาปิดดูมีดาปังจะมาชวนลามาเดชเฟิวเอโกอาเป็นน่าสินัยตัวเล็กทูเวจิจูติมาเลยจะมานั่งเล่าว่า
This program has come to you from the Voice of America, Washington.